Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ1ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေကိုင်းဒိုမီတာ32.40.49ဒုကနေလက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတော်လာရှင်ဤအလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမွေပါအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံနဲ့ပြုလုပ်နေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေမှာယုံကြည်မှုမရှိရင်ဆွေးနွေးပွဲကနေနှုတ်ထွက်သွားမယ်လို့သမ္မတဘာရကူဘာမားကအင်္ဂါနေ့မှာပြောပါတယ်။ဂရိနိုင်ငံဟာ IMF ကိုပေးစရာရှိတဲ့အကြွေးတွေကိုအချိန်မီပြန်မဆန့်နိုင်ခဲ့ပါဘူး။ပြည်သူနိုင်ငံကပေးရတဲ့အမြင့်ဆုံးဆုတစ်ခုဖြစ်တဲ့ National Order of Merit ဆိုင်ရာဂုဏ်သုဆောင်ဆုကိုမြန်မာဒီမိုကရေစီအရေးတက်ကြွလို့ရှားသူ88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကိုချီးမြှင့်လိုက်ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့အမှန်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထဲမှာဆိုရင်တော့
ဟုတ်ပြအများကြီးမှအရင်ဆုံးပထမဆုံး KFC ရောက်ပြီး KFC brand ကကျွန်တော်စားခဲ့တယ်ငါစားခဲ့အခုကျွန်တော် Facebook မှာလည်းကျွန်တော်လုံးဝ
မြန်မာနိုင်ငံမှာပထမဆုံးဖွင့်လှစ်လိုက်တဲ့ KFC ကြက်ကြော်ဆိုင်ဖွင့်ပွဲနေ့မှာစားသုံးသူတယောက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းသတင်းတော်တွေတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရမှာပါအဲ့ဒါအပြင်မြန်မာပြည်အနောက်ဘက်ခြမ်းကနာဂတဘုံလေးနဲ့အိန္ဒိယစစ်တပ်တို့ရဲ့အခြေအနေမြေယာအသိခံရမှုနဲ့ပတ်သက်ပြီးတော့အစီရင်ခံစားတဲ့ဆောင်ကိုခရင်လူခွင့်ရေးအဖွဲ့ကနေပြီးတော့ထုတ်ပြန်လိုက်တဲ့အကြောင်းထိုင်းနိုင်ငံမှာဖန်ဆီးခံထားရတဲ့ဒီမိုကရေစီရေးလှုပ်ရှားသူကြောင်းသားတွေပြန်လှုပ်ပေးဖို့ဥရောပသမ္မတနဲ့ကုလသမဂ္ဂတို့ကတောင်းဆိုလိုက်တဲ့သတင်းစာတာတွေကိုတင်ဆက်ပေးမှာပါ။နောက်ပိုင်းမှာဆိုရင်လည်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်နဲ့အင်္ဂါညတရက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံနဲ့ပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲတွေမှာအီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နိုင်မဲ့လမ်းကြောင်းကိုပိတ်ပင်ဟန်တာတယ်လို့သူ့အနေနဲ့ယုံကြည်မှုမရှိရင်ဆွေးနွေးပွဲကနေအမေရိကန်ပြည်ထောင်စုအနေနဲ့နှုတ်ထွက်သွားမယ်လို့သမ္မတဘာရက်အိုဘားမားကအင်္ဂါနေ့မှာပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার အစီအစဉ်တွေချော့ချရေးအတွက်ပြင်းထန်တင်းကျပ်တဲ့စစ်ဆင်မှုတွေကိုလက်ခံရလိမ့်မယ်လို့အင်ဂျီရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာအိုဘားမားကပြောကြားလိုက်တာပါ။အီရန်အနေနဲ့အခုနှစ်အစောပိုင်းတုန်းကအမေရိကန်ပြည်ထောင်စုအပါအဝင်တခြားအင်အားကြီး၅နိုင်ငံတို့နဲ့ရရှိထားတဲ့အခြေခံမူပေါင်းသဘောတူညီချက်အရသူ့ရဲ့နျူကလ িয়ার စစ်ရုံတွေကိုစစ်ဆေးခွင့်ပြုရလိမ့်မယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။တကယ်တော့အပြီးသတ်ဆုံးဖြတ်ချက်ကိုအီရန်ကသာချမှတ်ရမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။အီရန်နျူကလ িয়ার အရေးအပြီးသတ်သဘောတူညီချက်ရနိုင်မှုကိုယ့်အကူသတ်မှတ်ထားရတဲ့အင်္ဂါနေ့မတိုင်ခင်သဘောတူညီချက်မရနိုင်ခဲ့တဲ့အတွက်တက်တန်းထပ်တိုးပြီးအီရန်ဂျာမနီပြင်သစ်ရုရှားတရုတ်နဲ့ဗြိတိန်နိုင်ငံတို့ဟာဗီယင်နာမြို့မှာဆွေးနွေးနေကြတဲ့အချိန်သမ္မတအိုဘားမားကအဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အီရန်နျူကလ িয়ার အရေးရေရှည်သဘောတူညီချက်ရနိုင်ဖို့ဇူလိုင်လ9ရက်နေ့အထိတက်တန်တိုးဆွေးနွေးကြဖို့အီရန်စစ်ဆန်ညီနိုင်ရေးမှုတွေဘက်ကနေတောင်းဆိုထားကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်
။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုပေးဆက်စရာရှိတဲ့ American Dollar 1.8 billion ကိုနောက်ဆုံးအချိန်ဖြစ်တဲ့မနေ့ကဂရိနိုင်ငံအနေနဲ့ပေးဆက်နိုင်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါဟာစီးပွားရေးဖွံ့ဖြိုးပြီးအဓိကနိုင်ငံတစ်ခုအနေနဲ့ပထမဦးဆုံးအချိန်ပေးဆက်ရမယ့်အကြွေးကိုပြန်ပြီးပေးဆက်ဖို့တက်ကွက်ခဲ့တာပါ။ဂရိအနေနဲ့ဂျေရှင်တွေကိုအချိန်မီပေးဆက်နိုင်ဖို့အတွက်ဥရောပဗန္ဒာရေးဝန်ကြီးတွေကအင်္ဂါနေ့ကငွေဆိုင်ထုတ်ချေးမဲ့အစီအစဉ်ကိုမပေးဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဂရိကတော့နောက်တစ်ဆင့်အနေနဲ့ချင်းငွေပြန်ဆက်နိုင်မဲ့ရပ်တိုးပေးဖို့မေတ္တာရက်ခံချက်ကို IMF ကလက်ခံလိုက်မယ်လို့မျှော်လင့်ထားတာပါ။စီးပွားရေးပြုပြင်ပြောင်းလဲမှုတွေထပ်လုပ်ပြီးအသုံးစရိတ်တွေဖြတ်တောက်ဖို့နိုင်ငံသားတွေသဘောတူမတူကောက်ခံမဲ့တနည်းအနေနဲ့လူထုဆန္ဒခံယူပွဲကိုဖြတ်သိမ်းလိုက်မယ်လို့လည်းဂရိအစိုးရကကြေညာပါတယ်။အခုလိုကျွေးမြီပေးဆက်ဖို့ပြက်ကွက်ခြင်းကြောင့်ဂရိအနေနဲ့ယူရိုငွေ3နဲ့ဇုံနယ်ညီကနေထွက်ပေးရမှာဖြစ်နိုင်ခြေရှိတဲ့အတွက်လဲဥရောပဈေးကွက်တွေပေါ်ကြရက်ရိုက်စေနိုင်ပါတယ်ရှင်
။ Washington DC, New York နဲ့ Philadelphia မြို့တွေပါဝင်တဲ့ Point Hamming Francis ရဲ့စက်တင်ဘာလအတွင်းလာရောက်မဲ့ American ခီးစဉ်ကို Vatican နန်းတော်ကထုတ်ပြန်ကြေညာလိုက်ပြီးဖြစ်ပါတယ်။ Point Hamming ရဲ့ခီးစဉ်အတွင်းစက်တင်ဘာလ23ရက်နေ့မှာ Washington DC မှာရှိတဲ့သမ္မတအင်ဂျီရောမှာတရားဝင်ကြိုဆိုပွဲနဲ့အတူနောက်ပိုင်းမှာသမ္မတဘာရက်အိုဘားမားနဲ့တရားတွေ့ဆုံမဲ့အစီအစဉ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။နောက်တနေ့စက်တင်ဘာလ24ရက်နေ့မှာတော့အမေရိကန်လွှတ်တော်နေရာပေါင်းရှိမှာပိုယန်ဟမ်းမင်းကြီးကမင်ကွန်းပြောကြားမှာဖြစ်တယ်လို့ဗာတီကန်နန်းတော်ကအတည်ပြုပြောကြားပါတယ်။ဒါဟာပိုယန်ဟမ်းမင်းကြီးတဦးအနေနဲ့အမေရိကန်လွှတ်တော်ကိုပထမဆုံးအကြိမ်မင်ကွန်းပြောကြားမှာလည်းဖြစ်ပါတယ်။ Washington DC မှာရှိနေစဉ်အတွင်းရိုမန်ကက်သလစ်ဖုန်းတော်ကြီးတွေရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့လူမှုအကူအညီပေးရေးအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။နှစ်ပေါင်း90ကြာဆက်ဆံရေးမပြေလည်ဖြစ်ခဲ့ပြီးတဲ့နောက် ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့ကြိုးစားနေကြတဲ့အမေရိကန်နဲ့ကျူးဘားနိုင်ငံအကြားငြိမ်းချမ်းရေးရရှိအောင်ကြားဝင်ဆောင်ရွက်ပေးခဲ့သူအဖြစ်အသိမှတ်ပြုခံထားရတဲ့ပုံရမဟိုင်းမင်းကြီးဟာအမေရိကန်နိုင်ငံကိုမလာခင်ကျူးဘားနိုင်ငံကိုခေတ္တဝင်ရောက်မှာဖြစ်ပါတယ
် Republican Party ဝင် New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie က2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့အကြောင်းသူတက်ခဲ့တဲ့ Livingston မြို့အထက်တန်းကျောင်းမှာအင်္ဂါနေ့ကကျင်းပခဲ့ပါတယ် Democratic Party ကအများအပြင်လွှမ်းမိုးထားတဲ့ New Jersey ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးအဖြစ်2009ခုနှစ်မှာ Christie ပထမဆုံးရွေးကောက်ခံရတာပါလူထုဆွေးနွေးပွဲတွေနဲ့သတင်းစာရှင်းလင်းပွဲတွေမှာဒေတာကန်တွေသတင်းတောက်တွေနဲ့မကြာခဏဆိုသလိုပွန့်ပွန့်လင်းလင်းနဲ့ဒေတိုးပြောလို့ရှိတာကြောင့်တိတ်မကြခင်မှာပဲတနိုင်ငံလုံးကသူ့ကိုသတိထားမိခဲ့ပါတယ်2013ခုနှစ်နောက်တစ်ချိန်ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာထောက်ခံမှုအပြည့်အဝနဲ့သူဟာအနိုင်ရခဲ့ပြီးတဲ့နောက်2016ခုနှစ်သမ္မတရွေးကောက်ပွဲမှာထိတ်တန့်ရှင်ပြိုင်သူတဦးဖြစ်လာမယ်လို့အများကယူဆခဲ့ပါတယ်ဒါပေမဲ့လည်းBridgegate လို့ခေါ်ကြတဲ့တံတားပိတ်တဲ့ကိစ္စအရှုပ်တော်ပုံဖြစ်ခဲ့ပြီးတဲ့နောက် Christie ရဲ့နိုင်ငံရေးအနာဂတ်အလားအလာကျသွားပါတယ်ရှင
် UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာပြည်သိနိုင်ငံကပေးအပ်တဲ့အမြင့်ဆုံးဆုတစိတ်တစ်ခုဖြစ်တဲ့ National Order of Merit စွမ်းရည်ဆိုင်ရာဂုဏ်သုဆောင်ဆုကိုမြန်မာဒီမိုကရေစီအရေးတက်ကြွလှှရှားသူ88မျိုးဆက်ကျောင်းသားကောင်းဆောင်တဦးဖြစ်သူကိုမင်းကိုနိုင်ကိုချီးမြှင့်အားနည်းလိုက်ပါတယ်2015ခုနှစ်အတွက် National Order of Merit စွမ်းရည်ဆိုင်ရာဂုဏ်သုဆောင်ဆုကိုတော့ပြင်သစ်သမ္မတဖန်ဆွာအိုလန်းကိုစားမြန်မာနိုင်ငံဆိုင်ရာပြင်သစ်သမ္မတကြီးတီအေမာသူကရန်ကုန်မြို့မှာရှိတဲ့ပြင်သစ်တန်ရုံးမှာဇွန်လ30ရက်နေ့ကချီးမြှင့်အားနည်းလိုက်တာပါကိုမင်းကိုနိုင်ကိုဒီဆုတစိတ်ချီးမြှင့်ရတာကတော့မြန်မာပြည်ရဲ့ဒီမိုကရေစီအရေးကြိုးပမ်းမှုစွန့်လွတ်လင်းလာခံမှုတွေနဲ့တော်လှန်သောအမှုပညာရှင်စိတ်ဓာတ်တွေကြောင့်ဖြစ်တယ်လို့ဆုချီးမြှင့်ပွဲအခမ်းအနားမှာပြင်သစ်သမ္မတကြီးကအကုန်ပြုစကားပြောကြခဲ့ပြီးသူ့ကိုအမေရိကန်နိုင်ငံကနိုင်ငံသားအခွင့်အရေးဦးဆောင်လှှရှားသူမာတင်လူသာကင်းဂျူနီယာနဲ့အနှံ့ရှင်ဂုဏ်ပြုသွားပါတယ်မင်းကိုနိုင်ရဲ့ဆန္ဒအရဒီဆုချီးမြှင့်ပွဲကိုရန်ကုန်မြို့မှာရှိတဲ့ပြင်သစ်တန်ရုံမှာပဲအချင်းယုံပြီးတော့အသိမိတ်ဆွေတချို့ကသာဖိတ်ကြားပြီးကျင်းပခဲ့တာလို့ဆိုပါတယ် National Order of Merit စွမ်းရည်ဆိုင်ရာဂုဏ်သုဆောင်ဆုဟာပြင်သစ်နိုင်ငံသားတွေအတွက်ပေးတဲ့ Legion of Honor လို့ခေါ်တဲ့ဂုဏ်သုဆောင်ဆုတစ်စိတ်နဲ့အလားတန်တူတဲ့ပြင်သစ်နိုင်ငံသားမဟုတ်သူတွေကိုပေးအပ်တဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုတစ်စိတ်လည်းဖြစ်ပါတယ်ဒီဆုတစိတ်ကိုတော့ပြင်သစ်သမ္မတဟောင်း Charles de Gaulle က1963ခုနှစ်မှာစတင်တည်ထောင်ခဲ့တာလို့ဆိုပါတယ
်ကမ္ဘာပေါ်မှာအကြီးဆုံးအမေရိကန်စားတောက်ဆိုင်တွေ franchise တွေတခုဖြစ်တဲ့ Kentucky Fried Chicken ခေါ် KFC ကြက်ကြော်ဆိုင်ခွဲကိုမြန်မာနိုင်ငံရန်ကုန်မြို့မှာမနေ့ဇွန်လ30ရက်နေ့ကစတင်ဖွင့်လှစ်ခဲ့ရမှာစားသုံးသူရာပေါင်းများစွာတို့အားပေးခဲ့ကြတာတွေ့ရပါတယ်။နာမည်ကြီး KFC ကြက်ကြော်ဝယ်စားနိုင်ဖို့အတွက်ဆိုင်မဖွင့်ခင်နိုင်ပေါင်းများစွာကြိုပြီးတော့လူတွေဆိုင်ရှိမှာတန်းစီခဲ့ကြတာပါ။လာရောက်စားသုံးသူတွေကကြက်ကြော်ဘုံကြီးတွေနဲ့ဆိုဒါအေးခွက်တွေကိုင်ပြီး selfie ပုံတွေရိုက်ခဲ့ကြတာလည်းတွေ့ရပါတယ်။2017ခုနှစ်ကစလို့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးစတင်ခဲ့ပြီးအမေရိကန်နဲ့ဥရောပဒဏ်ခတ်ပိတ်ဆို့မှုတွေရှော့ချပေးခဲ့ပြီးနောက်ပိုင်းအနောက်နိုင်ငံနာမည်ကြီးတစိုက်တွေမြန်မာဈေးကွက်ထဲဝင်လာတဲ့အနက် KFC လည်းပါဝင်လာပြီဖြစ်ပါတယ်။ KFC ဟာအမေရိကန်စားသောက်ဆိုင်တွေ franchise ဖြစ်တဲ့အတိုင်း KFC မြန်မာစားသောက်ဆိုင်လုပ်ငန်းကို YUM ကုမ္ပဏီနဲ့မြန်မာစီးပွားရေးလုပ်ငန်းရှင် Search Band ဦးဆောင်တဲ့ Yoma Strategic Holdings တို့ကတွဲဖက်ဖွင့်လှစ်တာဖြစ်ပါရဲ့ရှင်
အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကလူနေရပ်ကွက်ထဲကိုစစ်တပ်တည်ယူပို့ဆောင်ရေးလေယာဉ်အင်ကန်နေကပြတ်ကျသွားခဲ့တဲ့အတွက်အနည်းဆုံးလူ49ဦးသေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်ဟာကျူလီ C-130 အမျိုးအစားအဲ့ဒီလေယာဉ်ဟာလေစစ်ကနေထွက်ခွာပြီးမကြခင်ပြန်လည်ဆင့်သက်ဖို့ကြိုးစားနေတဲ့အချိန်အင်ဒိုနီးရှားနိုင်ငံကတတိယအကြီးဆုံးမြို့မေဒန်မြို့ကဟိုတယ်တစ်ခုနဲ့နေအိမ်နဲ့ကခုတို့ကိုဝင်တိုက်တာလို့ဆိုပါတယ
်ပင်လယ်ဝါရေပြင်ပိုင်နက်ကိုဖျက်ချော်ပြီး တောင်ဘက်ကိုဝင်လာတဲ့မြောက်ကိုရီးယားကင်းလှည့်ရေရင်တစင်းကိုတောင်ကိုရီးယားရေတပ်တင်မော့ကတနက်နဲ့ပြစ်ခတ်တတိပေးခဲ့ရတယ်လို့အင်ကာနီကတောင်ကိုရီးယားအစိုးရကပြောပါတယ်။အခုလိုတတိပေးပြစ်ခတ်မှုတွေအပြီးမြောက်ကိုရီးယားတင်မော့ဟာမြောက်ဖက်ချမ်းကိုအမြန်ပြန်ဆုတ်ခွာသွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒေသစံတော်ချိန်မနက်10နာရီနဲ့မိနစ်20မှာဖြစ်ခဲ့တဲ့အဲ့ဒီကြီးကြော်မှုဟာတမင်တက်တက်ပြုလုပ်ခြင်းဖြစ်တယ်မဖြစ်ဘူးဆိုတာကိုတော့တဲကွဲစွာမသိရသေးပါဘူးရှင်။ကနေဒါနိုင်ငံမှာအခုအတန်လွင့်ချိန်မှာပဲကျင်းပနေစေဖြစ်တဲ့ခုနှစ်ကြိမ်မြောက်အမျိုးသမီးကမ္ဘာဖလားဖိုင်နယ်အကျိုးဘောလုံးပွဲစဉ်မှာအမျိုးသမီးကမ္ဘာဖလားချန်ပီယံဆုကို1992နဲ့1996ခုနှစ်ကရခဲ့တဲ့အမေရိကန်အသင်းနဲ့ကမ္ဘာချန်ပီယံဆုကို2003နဲ့2009ခုကရခဲ့တဲ့ဂျာမနီအသင်းတို့အကြိတ်အနည်းရှင်ပြိုင်ကစားနေကြပြီဖြစ်ပါတယ်။ကမ္ဘာထိပ်တန်းအမျိုးသမီးဘောလုံးအသင်းဖြစ်တဲ့ဂျာမနီအသင်းကဒီပွဲစဉ်ဒီမှာစုစုပေါင်း5ပေါင်း20တွင်းခဲ့ပြီးဒါဟာအခြားအသင်းတွေထက်အများဆုံးဖြစ်ပါတယ်။အမေရိကန်ဘက်မှအလေးတာမှုကတော့အုတ်စုဒီပွဲစဉ်တွေအနက်တကိုးပဲအသွင်းခံခဲ့ရတာပါ။ဒီဘောလုံးပွဲနဲ့ပတ်သက်ပြီးတော့ကျမတို့အခုအစီအစဉ်အပိတ်သတင်းမှအခြေအနေကိုဆက်ပြီးတော့ဖော်ပြပေးသွားမှာဖြစ်ပါတယ်ရှင
်။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာတော့ကြတာဖြစ်ပါရခင်ဗျာ။ထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားမယ့်အထဲမှာဆိုရင်အခုအရင်ဆုံးတော့မြန်မာနိုင်ငံအနောက်ဖက်ချမ်းအိန္ဒိယနယ်စပ်ကအခြေအနေကိုကြည့်ရအောင်ပါ။မြန်မာနယ်စပ်ကိုဖျက်ချော်ပြီးတော့နာဂသဘုံတွေကိုအိန္ဒိယစစ်တပ်ကတက်ခိုက်ခဲ့ရမှာတည်ဆုံးဒဏ်ရာရမှုတွေအကြီးမားခဲ့တယ်လို့ကြီးညာခဲ့ပြီးတော့ရပ်ပေါင်းအတော်ကြာမှာပဲ။အခုလိုနာဂသဘုံတွေကိုအပူသဖြင့်ပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုမှာအမှန်တကယ်တည်ဆုံးမှုတွေမရှိခဲ့ဘူးလို့အိန္ဒိယထောက်လိုင်းရဲ့အရာရှိတဦးကပြောလိုက်ပါတယ်။ဒီကြောင့် VOA သတင်းတောက် Sheikh Aziza Rahman New Delhi မြို့ကနေသတင်းပေးပို့ထားတာကိုကိုစော်ဝင်းလှိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအနောက်မြောက်ဒေသမနီပူရာပြည်နယ်အတွင်းမှာရှိတဲ့အိန္ဒိယတပ်ဖွဲ့တွေကို NSCN လို့ခေါ်တဲ့နာဂဆိုရှယ်လစ်ကောင်စီရဲ့ Kaplan အဖွဲ့ဝင်တွေကဇွန်လ၄ရက်နေ့မှာခြုံငုံတိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယစစ်တပ်ကမြန်မာနိုင်ငံနဲ့အထိလိုက်လံတိုက်ခိုက်တာမှာ NSCN အဖွဲ့ဝင်တွေကိုတပ်ဖြတ်နိုင်ခြင်းမရှိကြောင်းမကြသေးခင်ကကြားပြဖန်ယူရရှိခဲ့တဲ့သတင်းတွေနဲ့အိန္ဒိယထောက်လန်းရေးတွေကိုမေးမြန်းထားချက်တွေအများသိရှိရတယ်လို့ဆိုပါတယ်။ဒါပေမဲ့ NSCN အဖွဲ့ဝင်တောင်းချမ်းသူတွေထိခိုက်ပျက်စီးအောင်သူတို့အနေနဲ့လှုပ်ဆောင်နိုင်ခြင်းမရှိဘူးဆိုတာအခုတော့သိသာလာပြီလို့ထောက်လန်းရေးအရာရှိတွေကပြောတယ်လို့ဆိုပါတယ်။မနီပူရာပြည်နယ်အတွင်းကင်းလက်နေတဲ့အိန္ဒိယစစ်တပ်ရင်နန်းကိုစနိုက်ပါလက်ဖြောင့်တပ်သားတွေအပါအဝင်တဲ့နဲ့အပြည့်စုံကန်ဆောင်ထားတဲ့နာဂသဘုံအဖွဲ့ဝင်30လောက်ကဇွန်လ4ရက်နေ့မှာချုံခိုတိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယစစ်သားအနည်းဆုံး20လောက်တိတ်ဆုံးခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုဟာနှစ်ပေါင်း30လောက်အတွင်းအိန္ဒိယစစ်တပ်အတွက်တိုက်ပွဲတစ်ခုအတွင်းမှာအထင်အရှားတိုက်ခိုက်ခံရမှုဖြစ်တယ်လို့လည်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တိုက်ခိုက်မှုပြုလုပ်ပြီး9ရက်အကြာမှာတော့အိန္ဒိယအထူးတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံဘက်အချမ်းကစကိုင်းတိုင်းဒေသကြီးထဲဝင်ရောက်ပြီးအဲ့ဒီသဘုံအဖွဲ့ကိုလိုက်လံထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်မှာပြုလုပ်ခဲ့တဲ့အဲ့ဒီစစ်စင်ရေးအတွင်းနာဂသဘုံအဖွဲ့တိတိတသာအထိနာအောင်သူတို့အနေနဲ့ပြုလုပ်နိုင်ခဲ့ကြောင်းအိန္ဒိယစစ်တပ်ပြောခွင့်ရကအစောပိုင်းမှာပြောကြားခဲ့ပါတယ်။သူတို့အနေနဲ့သဘုံစခန်းနှစ်ခုကိုတွေ့ရှိခဲ့ပြီးအဲ့ဒီစခန်းနှစ်ခုစလုံးကိုလည်းအမြင့်ပြရှင်းလင်းပြနိုင်ခဲ့တယ်လို့အရင်ကဗိုလ်မှူးကြီးဟောင်းလည်းဖြစ်ပြန်ကြားရေးနဲ့အတန်လွင့်ထုတ်ပြန်ရေးဆိုင်ရာအငယ်တန်းဝန်ကြီးလည်းဖြစ်တဲ့ရာဂျယာဗာဒန်စင်ရာထိုရီကလည်းပြောခဲ့ပါတယ်။တိုက်ခိုက်မှုအတွင်းအသေးပြောက်ဗနယောက်ရှိတယ်လို့အိန္ဒိယစစ်တပ်ဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့တေဆုံးသူအရေအတွက်ဟာ18ယောက်နဲ့38ယောက်ကြားမှာရှိတယ်လို့အမည်မဖော်လိုတဲ့သူတွေကိုကိုကပြီးအိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ဒါပေမဲ့အိန္ဒိယစစ်တပ်ဘက်ကစစ်စင်ရေးပြုလုပ်ပြီးခြင်းမှာပဲသူတို့အဖွဲ့ဝင်တွေရောသူတို့ရဲ့မဟာမိတ်တွေတဲကပါတယောက်မှတေဆုံးခြင်းမရှိဘူးလို့ NSCN ကပ်ပလန်အဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံကလူ့အခွင့်အရေးလှုပ်ရှားသူဒက်ဘာဘရာတာရိုင်းလက်ဖ်တွန်ဘန်နဲ့အိန္ဒိယကြက်ချင်ဒီအဖွဲ့ဝင်တွေပြီးခဲ့တဲ့သတင်းပတ်တုန်းကအဲ့ဒီသဘုံစခန်းတွေကိုတွားရောက်ကြည့်ရှုခဲ့တာမှာလူတွေတေဆုံးထိခိုက်ဒဏ်ရာရတဲ့အရေးလက္ခဏာတွေမတွေ့ရဘူးလို့သူကပြောပါတယ
် This is exactly that there is no casualties has been claimed nothing happened in fact we wanted to know how
many တရင်နေမှာပေါ်ပြနေကြသလိုထိခိုက်တေဆုံးမှုမရှိဘူးလို့သူတို့ကပြောပါတယ်အဲ့ဒီလိုစိုးစိုးရွားကြီးမဖြစ်ဘူးလို့သူတို့ကပြောပါတယ်တကယ်တော့သဘုံအဖွဲ့ဝင်ဘယ်နှစ်ယောက်တေဆုံးသွားတယ်ဆိုတာကိုကျွန်တော်တို့သိကျင်တာပါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကြားခဲ့ရတာကအဲ့ဒီမှာလူတွေတေကြတယ်အဲ့ဒီနားမှာပဲမြေမြုပ်ပစ်လိုက်တယ်ဒဏ်ရာရတဲ့သူတွေကိုတခြားနေရာကိုခေါ်သွားတယ်အစရှိသဖြင့်အစိုးရအာဏာပိုင်တွေဘက်ကအမျိုးမျိုးပြောခဲ့တာတွေရှိပါတယ်ကျွန်တော်တို့ကအချက်လက်မှန်မှန်ဆိုတာကိုသိကျင်တာပါနောက်တော့တခါအဲ့ဒီတိုက်ပွဲမဖြစ်ဘူးစစ်စင်ရေးလည်းမလုပ်ခဲ့ပါဘူးလို့ပြောကြပါတယ်ပြောင်းလဲနေကြပါတယ်
ဆစ်စင်ရေးဟာအိန္ဒိယအစိုးရကပြောဆိုနေတာတွေနဲ့လုံးဝကွာခြားနေတာကိုတွေ့ရတယ်လို့နယူးဒယ်လီမြို့အခြေစိုက်ပဋိပက္ခဖြည့်ရှင်ရေးအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးအဂျိုင်းဆာနီကလည်းပြောပါတယ
် The most likely reason for this is that the operation was mounted not for reasons of military efficacy
ဆစ်စင်မြင်လာတယ်ဆိုတဲ့အကြောင်းပြချက်နဲ့လုပ်တာကတော့ဖြစ်နိုင်ရည်အများဆုံးပါဒါပေမဲ့အဲ့ဒါဟာစီးရရတိကျတည်ကြမှုစီလို့မလွတ်မဆောင်သာလို့လုပ်တာမျိုးတော့မဟုတ်ပါဘူးဘာကြောင့်လုပ်သလဲဆိုတော့လက်တွေ့မကြတဲ့အချိန်တိုင်းတာအတွင်းမှာလှုပ်ဆောင်ဖို့အတွက်နိုင်ငံရေးအရာဖိအားပေးခံရတဲ့အတွက်ဖြစ်ပါတယ်။ခိုင်လုံမှုမရှိတဲ့ထောက်လှမ်းရေးသတင်းတွေပေါ်မှာအခြေခံပြီးတော့နှိစက်ရလွယ်ကူတဲ့ပြစ်မှတ်ကိုတိုက်ခိုက်လိုက်တာမျိုးဖြစ်ပါတယ
်။စစ်စင်ရေးအတွင်းသဘုံအဖွဲ့ဝင်တွေတယောက်မှသေဆုံးငံချင်းမရှိပေမဲ့ဒီစစ်စင်ရေးကသူတို့ကိုပြင်းထန်တဲ့သတိပေးချက်ပေးလိုက်တာဖြစ်တယ်လို့အိန္ဒိယနိုင်ငံမဂလာယပြည်နယ်ရှီလောင်းမြို့အခြေစိုက် Northeastern Hill တက္ကသိုလ်ကမြမရေးရာကြွန့်ကျင်သူပမောက္ခPrasanjit Biswaska ပြောပါတယ
်The June 9 operation which is supposed to be a covert operation was aimed at sending
a ကိုယ်ရင်းနေပြုလုပ်ခဲ့တဲ့စစ်ဆင်ရေးဟာအိန္ဒိယနိုင်ငံထဲကမဏိပူရနဲ့နာဂပြည်နယ်တွေထဲမှာရှိနေတဲ့အိန္ဒိယတပ်ဖွဲ့ဝင်တွေကိုလာတိုက်ခိုက်နေကြတဲ့ပျောက်ကြားသဘုံတွေကိုပြင်းထန်တဲ့တတိပင်းမှုလုပ်တယ်ပဲဆိုအောင်တော့ဒါဟာတိတ်တိတ်ပုံလုံးရမယ်စစ်ဆင်ရေးဖြစ်ပါတယ်ဒီလိုစစ်ဆင်ရေးတွေမြန်မာနိုင်ငံဘက်မှလုပ်ခဲ့တဲ့ဆိုရင်တော့ဒါဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုချိုးဖောက်ရရောက်စေသလားဆိုတဲ့မေးခွန်းမေးစရာရှိလာပါတယ်။ဒါကြောင့်မဏိပူရပြည်နယ်အတွင်းကချန်ဒွန်နဲ့ဥခရူးဒေသအတွင်းအိန္ဒိယစစ်တပ်ရဲ့လှုပ်ရှားမှုတွေနဲ့မြန်မာနိုင်ငံဖြစ်ချမ်းစကိုင်းတိုင်းဒေသကြီးအတွင်းထောက်လန်းရေးတည်င်းရယူမှုတွေဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုချိုးဖောက်ရရောက်စေပါတယ်
။အိန္ဒိယဘက်ကမြန်မာနိုင်ငံအတွင်းမှာစစ်ဆင်ရေးလုပ်ခဲ့ခြင်းမရှိကြောင်းအစ်စ်မြစ်မြန်မာအရာရှိကညှင်းဆို့ထားတယ်လို့ဆိုပါတယ်။မြန်မာအစိုးရအနေနဲ့အိန္ဒိယနိုင်ငံထိကနှစ်နာစီမဲ့လောက်ရက်တည်းသူတို့မျိုးပေါ်မှာအလုတ်ခံမှာမဟုတ်ဘူးလို့လည်းအဲ့ဒီအရာရှိကပြောတယ်လို့ဆိုပါတယ်။အိန္ဒိယဘက်ကစစ်ဆင်ရေးပြုလုပ်ပြီးတဲ့နောက်အမျိုးသားလူညုံရေးအကြံပေးအရာရှိအဂျစ်ဒိုဘာဟာမြန်မာနိုင်ငံကိုသွားဖို့ရက်ပိုင်းအတွင်းမှာစီစဉ်ခဲ့ပြီးနေပြည်တော်မှာသမရဦးသိန်းစိန်နဲ့ဇွန်လ18ရက်နေ့ကတွေ့ဆုံခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာလည်းအခုဇူလိုင်လဆန်းမှာအိန္ဒိယနိုင်ငံကိုသွားရောက်ဖို့စီစဉ်ထားကြောင်းအိန္ဒိယနိုင်ငံကသတင်းမီဒီယာတွေမှာဖော်ပြထားကြပါတယ်ခင်ဗျာ။
ဒါကတော့နဂါတဘုံလေးနဲ့အိန္ဒိယစစ်တပ်ကြားဖြစ်ပွားနေတဲ့အခြေအနေကိုကိုဇော်ဝင်းလှိုင်ပြောပြသွားခဲ့တာပါအခုတော့ရန်ကုန်မြို့ကသတင်းတပုတ်ကိုဆက်ပါမယ်။ကမ္ဘာပေါ်မှာနာမည်အကြီးဆုံး franchise စားတောက်ဆိုင်တွဲလုပ်ငန်းတွေထဲမှာအပါအဝင်ဖြစ်တဲ့ American ခြေစိုက် Kentucky Fried Chicken KFC ကျက်ကျော်ဆိုင်ကိုပထမဦးဆုံးဖြစ်ရန်ကုန်မြို့မှာဇွန်လ30ရက်မနေ့ကစတင်ပြီးတော့ဖွင့်လှစ်လိုက်ပါပြီ။ဒီကျက်ကျော်ဆိုင်ကို Yuma Strategies Holdings Company နဲ့တွဲဖွဲ့ပြီးတော့ဖွင့်လှစ်လိုက်တာဖြစ်ပါတယ်။စားသုံးသူတွေမျှော်လင်းနေကြတဲ့အဲ့ဒီ KFC ကြက်ကျော်ဆိုင်ဖွင့်ပွဲနေမှာလူတွေတော်တော်များများတွားရောက်ပြီးတော့အားပေးစားသုံးကြတာကိုတွေ့ရပါတယ်။ KFC ဆိုင်ဖွင့်ပွဲကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ရန်ကုန်မြို့က VOA သတင်းတောက်မတ်ဤတန်ဆင်ကအခုလိုသတင်းပေးပို့ထားပါတယ်
။ KFC လို့ခေါ်တဲ့ Kentucky Fried Chicken ကြက်ကျော်ဆိုင်ကိုမြန်မာနိုင်ငံမှာပထမအဦးဆုံးအနေနဲ့ရန်ကုန်မြို့မှာဇွန်လ30ရက်နေ့မှာဖွင့်လှစ်လိုက်ပါပြီ။KFC ရဲ့တင်ကြတာဖြစ်တဲ့ကြက်ကျော်တွေအပြင်မြန်မာပြည်သူတွေရတာတွေ့မဲ့ဟင်းအားတွေထမင်းဘူးစားရတွေကိုလည်းဒီဆိုင်ခွဲမှာထည့်သွင်းထားတာတွေ့ရပါတယ်။ KFC ရန်ကုန်ဆိုင်ခွဲကိုနေ့လယ်12နာရီကမှစပြီးဖွင့်လှစ်တယ်ဆိုပေမဲ့လည်း KFC မြန်မာ Facebook မှာကြိုတင်ပြီးကြော်ညာထားတဲ့အတွက်စားသုံးသူများဟာလည်းဆိုင်ဖွင့်ချိန်ကိုစိတ်ရှည်လက်ရှည်စောင့်ဆိုင်နေပါတယ်။ဆိုင်မိတ်ဆက်ချိန်ကာလအတွင်းမှာပဲ KFC ကိုနှစ်ချိုက်ကြတဲ့စားသုံးသူတွေမှန်းထားတဲ့များနေတယ်လို့ KFC မြန်မာရဲ့ Managing Director JR ချင်းကပြောပါတယ
်။ I think we have around 130,000 likes.
စားသုံးသူတွေအဓိကနှစ်ချိုက်ကြတဲ့ဟင်းရည်တွေကိုမြင်းမြန်ပြီးတော့မီနူးမှာထည့်သွင်းထားပါတယ်။ကျွန်တော်တို့ KFC မြန်မာ Facebook စာမျက်နှာမှာအားပေးတဲ့သူတွေကလည်းအခုဆိုရင် 13,000 ကျော်လောက်ရှိနေပါပြီ။မြန်မာပြည်အနေနဲ့ KFC တစိတ်ကိုရောပထမဆုံးဆိုင်ခွဲကိုပါစိတ်နှစ်သက်သူတွေထင်ထားတာထက်များနေတဲ့အတွက်ကျွန်တော်တို့သိတ်ကိုအားရမိပါတယ
်။တမယိုးကျ TV ကြော်ညာတွေတာမကလူမှုကွန်ရက်ကိုတုံးပြီးမြန်မာနိုင်ငံတဝန်းကစားသုံးသူတွေရတာတွေကိုမျိုးစံ့ကျင်တဲ့သူတွေကို KFC ကဆွဲဆောင်နေတာပါ။မြန်မာပြည်မှာလည်း KFC ရှိပြီး Halo Hit ချင်တဲ့ကိုအောင်ရင်ကျော်ကတော့ဒီဆိုင်ခွဲမှာဦးဆုံးစားနိုင်ဖို့အတွက်ဖွင့်ဝင်ခြင်းနဲ့မှာပဲတငယ်ချင်းတစ်တိုက်နဲ့ရောက်လာပါတယ
်ကျွန်တော်နိုင်ငံခြားတငယ်ချင်းဆိုလာမေးရဲ့မြန်မာမှာပါရှိလဲလိုကေးစီရှိလား McDonald's လို့ရှိလားအဲ့တော့ကျွန်တော်အရင်ကမပြောနိုင်ဘူးအမေကကျွန်တော်လို့ဟိုစိတ်မကောင်းဘူးပေါ့နည်းနည်းစိတ်တက်ကြတာပေါ့အခုချက်ချင်းကျွန်တော်ဒီနေ့ဟိုတကယ်ဆိုရင်လည်း Facebook မှာတင်လို့တော့ကျွန်တော်အပြီးနဲ့လာလို့တင်ပြီးကျွန်တော်ပြောအများကြီးမှအရင်ဆုံးပထမဆုံး KFC ရောက်ပြီး KFC brand မြန်မာကျွန်တော်စားခဲ့ငါစားခဲ့အခုကျွန်တော် Facebook မှာတော့ကျွန်တော်လုံးဝအဝန်းနိုင်အခုကျွန်တော်အနေနဲ့ရင်းပြောရင်တော့အများကြီး KFC ရှိပြီ
ဝယ်လို့အများနေတဲ့ KFC စားတောက်ကုန်တွေကိုဒီဆန်ကွဲမှာစံချိန်မီအောင်နဲ့လင်းမီအောင်ထုတ်နိုင်ဖို့အတွက် ပြည်တွင်းကုန်ကျန်းတွေကိုတက်နိုင်သလောက်တုံးနေတယ်လို့ KSC ရဲ့ manager မတ်မေသူခန်းကပြောပါတယ်
။ကျမတို့စီမှာတော့ကုန်ကျန်းတော်တော်များများကိုဖြစ်နိုင်ရင်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေဆီကပဲယူသုံးဆွဲသွားဖို့အစီအစဉ်ရှိပါတယ်။အဲ့ဒါလည်းပထမတစ်ချက်ကရေသွေးကိုပို့ပြီးတော့ထိန်းသိမ်းရလွယ်ပါတယ်။ import တွေဆိုလို့ရှိရင်ရေသွေးအလောက်ထိန်းရမလွယ်ပါတော့။ဒုတိယတစ်ချက်ကတော့ဒီပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေအားပေးထောက်ခံခြင်းနဲ့စေတနာလည်းပါပါတယ်။ဒါပေမဲ့တချို့ဟာတွေကတော့ KSC ဘက်ကဟိုတုံးဆဲတဲ့စနစ်ကဂျိုင်းတင်းကျပ်တော့တချို့ဒီပြည်တွင်းမှာလုပ်လို့မရတဲ့ဟာရှိရပါတော့။မြို့ကုန်ချင်းတွေဆိုတော့နိုင်ငံခြားကပဲမှာယူပါပါတယ်ရှင
်။စားတောက်ကုန်တွေကိုနိုင်ငံတကာစံချိန်မီအောင်လှူထားရပေမဲ့မြန်မာနိုင်ငံမှာရှိတဲ့လူတန်းစားမျိုးစုံစားတောက်နိုင်အောင်တင့်တင့်မြတ်တဲ့ဈေးနှုန်းနဲ့ရောင်းချပေးနေတယ်လို့ဆိုပါရယ်။မြန်မာနိုင်ငံရဲ့ပထမဆုံးဆိုင်ခွဲကိုတော့ရန်ကုန်မြို့ရဲ့အချက်ကြာကြတဲ့ဘိုးကျောင်းအောင်ဆက်လမ်းမပေါ်မှာဖွင့်လှစ်ထားတာဖြစ်ပါရယ်။KSC ကြက်ကြော်ဆိုင်ဟာကမ္ဘာအကြီးဆုံးစားတောက်ဆိုင်တွဲလုပ်ငန်းမှာတစ်ခုအပါအဝင်ဖြစ်ပြီးနိုင်ငံပေါင်း120ကျော်မှာလည်းစားတောက်ဆိုင်ပေါင်း19,400ကျော်ကိုဖွင့်လှစ်ထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့လည်းရန်ကုန်မြို့မှာနှစ်ကုန်ပိုင်းအတွင်းဆိုင်ခွဲတချို့ကိုလည်းထပ်မံဖွင့်လှစ်သွားမယ်လို့ဆိုင်ပြင်ဆင်မွမ်းမံသူတာဝန်ခံကပြောပါတယ်ရှင်
။ဒါကတော့ရန်ကုန်ခြေစိုက် VOA သတင်းတောက်မအီတန်ဆင်ဖြစ်ပါတယ်ခင်ဗျ KSC ဆိုင်ဖွင့်ပွဲအကြောင်းသတင်းပေးပို့ထားကြတာပါ။အခုတော့မြန်မာပြည်အရှိတောင်ပိုင်းကမြေယာတင်းဆင်းမှုအခြေအနေကိုဆက်ပါမယ်။မြန်မာပြည်အရှိတောင်ပိုင်းတလွှမ်းမှာအတ္တမမြေယာသိမ်းမှုတွေကြောင့်ဒေသခံနေအရင်းတွေပြောင်းရွှေ့ရအသက်မွေးဝမ်းကြောင်းအလုပ်လုပ်ကင်နေသူတွေသူတို့ရဲ့အလုပ်ကင်တွေဆုံးရှုံးကြရတယ်လို့အသက်အန္တရာယ်ကိုပါချင်းချောက်ခံရတယ်ဆိုပြီးတော့ကရင်လူခွင့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်။ကျွန်တို့ရွာသားများပြောဆိုတန်တတန်နေနဲ့ဘာများဖြစ်လာနိုင်မှာလဲဆိုပြီးတော့သုံးနှစ်ကြာအချိန်ယူပြုစုထားတဲ့မြေယာတင်းစီမှုဆိုင်ရာအစီရင်ခံစာကိုလည်းမြေယာဆိုင်ရာမူဝါဒချမှတ်တာမှာထည့်သွင်းစဉ်းစားနိုင်မှုအတွက်ဖြန့်ဝေလိုက်ပါတယ်။အစိုးရဆက်ဆက်ကျူးလွန်နေတဲ့မြေယာတင်းစီမှုတွေရပ်တန့်ပြီးတော့မြေသိမ်းခံရသူတွေအတွက်ထိုက်တဲ့အကျိုးခံစာခွင့်တွေပေးဖို့အတွက်လွှတ်တော်အမတ်တွေကလည်းတောင်းဆိုနေကြပါတယ်။အကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
With only our voices, what can we do? ဆိုတဲ့အစီရင်ခံစာကိုကရင်လူအခွင့်အရေးအဖွဲ့ကအရက်သားတွေရဲ့ပြောဆိုချက်တွေကိုသုံးနှစ်ကြာစစ်တမ်းကောက်ယူပြုစုခဲ့ပြီးအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။တနင်္သာရီတိုင်းကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတွင်ကမြေသိမ်းရာသိမ်းမှုစစ်တမ်းမှာတော့မြန်မာအစိုးရတပ်မတော်နောက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရနဲ့နှီးဆက်တဲ့စစ်ပွဲရေးသမားကြီးတွေကပုံစံမျိုးစုံနဲ့ဒေသခံတွေရဲ့မြေယာတွေကိုတိမ်းဆဲရယူတာတွေကိုတော့ဓာတ်ပုံမှတ်တမ်းတွေပြောစကားမှတ်တမ်းတွေနဲ့စာမျက်နှာ150လောက်ပါရှိပြီးမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ထုတ်ဝေလိုက်တာဖြစ်ပါတယ်ဒီစီရင်ခံစာကိုလက်ရှိအစိုးရမြေအသုံးချမှုမူဝါဒဆွေးနွေးနေသူတွေထံကိုလည်းပေးပို့ထားတယ်လို့ကရင်လူအခွင့်အရေးအဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့စောဝေးလေးကပြောပါတယ
်။မြေတွေကတင်ဆာရတာတို့မြေရှိတဲ့အတွက်ကြောင့်အဲ့ဒီရွာသားတွေအမှန်တကယ်ကျူပြနေရတဲ့ပြဿနာတွေကိုအစိုးရကပဲဟိုဒီအစိုးရကျွန်တော်တို့ဖြစ်စီကအစိုးရကတောင်းခံမှုမို့ဒီလိုဘူးလို့လည်းနောက်ပြီးတော့ဒီရွာသားတွေရဲ့ကျေပင်းရပြဿနာကိုရွာသားတွေမြေစီအဖို့ဘလုတ်ပိုက်ဆိုင်ပဲဆိုတော့ဒီမှာပြုဖို့လုပ်တယ်။နောက်ပြီးတော့ရွာသားတွေဘာတွေလိုရမလဲ။နောက်ပြီးတော့ရွာသားတွေဘလုတ်သားတွေလိုရတယ်လေဆိုတာကိုသူတို့အခုလက်ရှိရေးဆွဲနေတဲ့ policy ထဲမှာဆက်သိရှိနေတယ်
။တမရော်ရဲ့စခန်းသစ်တွေဆောက်လုပ်ဖို့ဒေသဖွံ့ဖြိုးရေးတွေဖြစ်တဲ့လမ်းပတ်ဆက်သွယ်ရေးအတွက်နဲ့စေတာတမန်တွေဆောက်လုပ်တာတွေတရားစားတာဒူးဖော်တာအစိုးရနဲ့နှီးဆက်တဲ့စီးပွားရေးသမားကြီးတွေကစီးပွားပြည့်စိုက်ပျိုးရေးလုပ်ငန်းတွေအတွက်သိမ်းယူတာတွေကြောင့်ဒေသခံတွေအသက်မွေးဝမ်းကြောင်းဆုံးရှုံးရတယ်လို့နေရရင်းတွေကနေလဲရွှေ့ပြောင်းချရတဲ့အထိဖြစ်ရတယ်လို့အစိုးရခန်းစားကထောက်ပြထားပါတယ်။ဒါ့အပြင်ဒေသရဲ့အကျိုးစီးပွားအတွက်မြေသိမ်းသူတွေကိုခုခံပြောဆိုသူတွေဟာလည်းအသက်အန္တရာယ်နဲ့ကြုံတွေ့ရတယ်ဆိုပြီးအထောက်အထားတွေနဲ့တကွဖော်ပြထားပါတယ်။မြန်မာဆိုရအဆက်ဆက်အနာပိုင်အဆင့်ဆင့်ပြုတ်လုခဲ့ကြတဲ့မြေသိမ်းရာသိမ်းမှုတွေကတော့မြန်မာတနိုင်ငံလုံးဖြန့်ကျက်ပြီးကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာပါ။တိမ့်ဆဲကံမြေတွေပြန်လည်ရရှိဖို့ဆန္ဒပြကြသူတွေဖမ်းဆီးထောင်ချခံရတယ်လို့လေဘရောင်းတောင်ကျေးနီစီမံကိန်းမှာတိမ့်ဆဲကံမြေပြန်ရရေးတောင်းဆိုဆန္ဒပြရင်အနာပိုင်တို့ရဲ့တနက်ကြီးတင့်ထေဆုံးခဲ့ရတာတွေလည်းရှိပါတယ်။မြေသိမ်းရာသိမ်းအမှုခင်းတွေကိုစုံစမ်းစစ်ဆေးပြီးအစိုးရဘက်ကဖြည့်ရှင်းပေးဖို့ဆောင်ရွက်နေတဲ့ပြည်ထောင်စုလွှတ်တော်လေယာမြေသိမ်းဆဲခံရမှုစုံစမ်းရေးကော်မရှင်ဝန်တဦးဖြစ်တဲ့လွှတ်တော်အမတ်ဦးဖေတန်းကတော့
ဆရာကျင်းနာမှုမရှိပါဘူးကြာဘာလို့လဲဆိုတော့ဒါတွေကဟိုအောက်ခြေမှာဖြည့်ရှင်းတဲ့အခါမှာအာသူတို့အနေနဲ့မြေတစ်ခုကိုတန်ဖိုးရှိတဲ့မြေပေါ်မှာစဉ်းစားပြီးတော့ဖြည့်ရှင်းတာတွေ့ရတယ်။ဥပမာတာမောမရှိတဲ့မြေတွေ၊နောက်သူတို့အတွက်အတုံးမဝင်လို့ရမြေတွေ၊သူတို့အတွက်တင်းထားပေမဲ့အဲတိတ်ပြီးတော့သူတို့အကျိုးမပေးတဲ့မြေတွေဆိုရင်တော့အဲအဲ့ဒါကိုသူတို့စဉ်းစားဘုံဘောလောနဲ့ပြန်ပေးတယ်ခင်ဗျ။တကယ်တမ်းတန်ဖိုးရှိတဲ့မြေတွေဝင်ငွေကောင်းတဲ့နေရာတွေဆိုတော့သူတို့အကြောင်းမျိုးမျိုးပြပြီးတော့ အဲ့အရာကိုမပေးဘူးပေါ့ဗျာအာဒီတော့ကျွန်တော်တို့ခုနကလိုရှင်းတတ်မှုရှိရမရှိဘူးဆိုတာအမှန်တကယ်အပြင်တရားမျှတမှုရှိမရှိပေါ့အဲကြောင့်တနိုင်ငံလုံးမှာရှိရနေကြတကယ်တမ်းအဲ့လိုရာခိုင်နှုန်းတဝက်ပဲပေးပါဦးညတန်ကြံတဝက်အတွက်ခံစားရတဲ့ပြည်သူတွေနေကတော့ကျေနပ်စရာမရှိဘူး
ပြည်တော်စုလွတ်တော်လေယာမြေတိမ်းဆဲခံရမှုစုံစမ်းရေးကော်မရှင်ကနိုင်ငံတွင်းမြေယာတိမ်းဆဲခံရမှုတွေနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်ခဲ့တာမှာတော့မြန်မာစစ်တပ်ကတိမ်းယူတဲ့မြေဧက2သိန်းကျော်ရှိပြီးဒီထဲကဧက4000နီးပါးကိုသာမြန်မာစစ်တပ်ကပြန်လည်ပေးအပ်ခဲ့တာဖြစ်ပါတယ်။အစိုးရနဲ့ပုဂ္ဂလိကဘေးကတိမ်းဆဲထားတဲ့မြေယာတွေနဲ့ပတ်သက်ပြီးလွတ်တော်မှာတိုင်တန်းချက်တွေအခုချိန်အထိလက်ခံရရှိနေစေဖြစ်တယ်လို့လည်းလွတ်တော်စုံစမ်းရေးကော်မရှင်ကပြောဆိုပါတယ်ရှင်။
မတင်ကြီးထိုက်ပြောပြသွားတာဖြစ်ပါရခင်ဗျာအခုဆက်ပြီးတော့ဒေတာတွင်သတင်းလွှာတပုတ်ကိုတင်ဆက်ပြပါမယ်တော်တာရှင်များခင်ဗျာဖမ်းဆီးခံရပြီးနိုင်ငံတော်ပုံကံမှုနဲ့ဆွဲချက်တင်ခံထားရတဲ့ထိုင်းဒီမိုကရေစီရေးလှုပ်ရှားသူចောင်းသား14ဦးကိုပြန်လွှတ်ပေးဖို့အာဏာရစစ်အစိုးရကိုထိုင်းခြေဆိုင်ကုလသမဂ္ဂလူခွင့်ရေးရုံးနဲ့ဥရောပသမဂ္ဂအဖွဲ့တို့ကနေအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ် VOA သတင်းတောက်စတီဗ်ဟာမင်ဘန်ကောက်ကနေသတင်းပေးပို့ထားတာအကြောင်းစုံကိုကိုကောင်းထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံမှာဇွန်လ26ရက်နေ့ကအထိမ်းအမှတ်ကြောက်တိုင်တစ်ခုမှာငိန်ချမ်းစွာဆန္ဒပြခဲ့တဲ့အတွက်ဖမ်းဆီးခံရတဲ့ចောင်းသားတွေပေါ်ဆွဲချစ်တင်တာနဲ့ပြစ်မှုတွေကိုချက်ချင်းရုံသိမ်းပေးဖို့ OHCHR ခေါ်အခြေတောင်အာရှရဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကကြေညာချက်တစ်ခုမှာတောင်းဆိုလိုက်ပါတယ်။အစိုးရကိုကန့်ကွက်တဲ့လမ်းထွက်စုဝေးဆန္ဒပြတာတွေကိုတားမြစ်ထားတဲ့ဆက်စိုးရရဲ့ဥပဒေကိုချိုးဖောက်တဲ့အတွက်အဲ့ဒီចောင်းသားတွေဟာထောင်ဒဏ်9နှစ်ကြားခံရဖွယ်ရှိပါတယ်။ပြည်သူနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်စာချုပ်ထဲမှာပါဝင်တဲ့နိုင်ငံအနေနဲ့ထိုင်းနိုင်ငံဟာလော်လတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးဆန္ဒပြခွင့်တွေကိုစောင့်ရှောက်ထားရှိဖို့တာဝန်ရှိတယ်လို့လည်း OHCHR ကကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိုင်းဆက်ဆိုရကတော့နိုင်ငံရေးရလူစုလူဝေးလုပ်တာတွေကိုတားမြစ်တဲ့ဥပဒေတွေဟာပြည်တွင်းငြိမ်းချမ်းရေးထိန်းသိမ်းဖို့အတွက်မဖြစ်မနေလိုအပ်တယ်လို့ခုခံပြောဆိုလိုက်ပါတယ်။အစိုးရရဲ့အခုလိုအင်အားသုံးနှိတ်ကော့တာတွေကြောင့်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကအပြင်းထန်ဝေဖန်လာကြပါတယ်။ကျောင်းသားတွေကိုနိုင်ငံတော်ပုံငံမှုနဲ့ဆွဲချစ်တင်တာဟာစိတ်အနှောက်အယှက်ဖြစ်စရာဖြစ်ထွန်းတိုးတက်မှုတရားဖြစ်တယ်လို့ထိုင်းနိုင်ငံရှိဥရောပသမဂ္ဂအဖွဲ့ကပြောပါတယ်။ဂျယ်ရော့ဝီယာကထိုင်းနိုင်ငံအခြေစိုက်ဥရောပသမဂ္ဂယုံကနိုင်ငံရေးရာတာဝန်ရှိသူတူဖြစ်ပါတယ်
။ The EU believes in the right of all to express peacefully their opinions and calls upon the Thai authorities.
EU ဟာလူတွေအနေနဲ့ခံစားထင်မြင်ချက်တွေကိုငြိမ်းချမ်းစွာထုတ်ဖော်နိုင်ခွင့်ရှိရမယ်လို့ယုံကြည်ပါတယ်။နိုင်ငံရေးနဲ့ပြည်သူ့အခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်စာချုပ်ထဲမှာပြဋ္ဌာန်းထားတဲ့တာဝန်တွေအတိုင်းလှုပ်ဆောင်ကြဖို့ထိုင်းအာဏာပိုင်တွေကို EU ကတိုက်တွန်းချင်ပါတယ်
။ဒီမိုကရေစီထောက်ခံလှုပ်ရှားသူចောင်းသားတွေဟာပြီးခဲ့တဲ့နှစ်မေလကအာဏာသိမ်းခဲ့တဲ့စစ်ဆိုးရွားကိုလူသိရှင်ကြားကန့်ကွက်စိန်ခေါ်ခဲ့တဲ့ကွန်ရက်တစ်ခုထဲမှာပါဝင်တဲ့လူတချို့ဖြစ်ပါတယ်။ထိုင်းနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အာဏာသိမ်းမှုတွေထဲမှာနောက်ဆုံးလက်ဖြစ်သွေးထွက်တန်ယူတာလည်းမရှိတဲ့ဒီစစ်အာဏာသိမ်းမှုဟာပြည်သူရွေးကောက်တင်မြောက်တဲ့အစိုးရကိုဖျောက်ချခဲ့ပြီးပြည်သူလွတ်လပ်ခွင့်တွေပေါ်မှာပြင်းထန်တဲ့ကတ်သတ်ချက်တွေချမှတ်ခဲ့ပါတယ်။ဖမ်းဆီးခံရတဲ့ចောင်းသားတွေဟာစစ်ခုံရုံးတင်ခံရမှာဖြစ်ပြီးအဲ့ဒီစစ်ခုံရုံးမှာစစ်ဆေးကြားနာတာတွေကိုတကပိတ်လုံးဝဖြစ်တယ်လို့ပြစ်မှုထင်ရှားတာတွေ့ရှိခဲ့ရင်အယူခံဝင်ခွင့်မရှိပါဘူး။ဘန်ကောက်ရှိဥရောပသမဂ္ဂအဖွဲ့ရဲ့ Gerald Weir က EU ဟာဒီကိစ္စပေါ်မှာကြည်နမ်းမှုမရှိဘူးလို့ပြောပါတယ
်။ Respect for human rights and fundamental freedoms must be upheld and
military လူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာရပါမယ်။ပြီးတော့ပြည်သူတွေကိုတရားစစ်ဆေးဖို့စစ်ကုံရုံးကိုမတုံးသင့်ပါဘူး
။ဖန်စီခန့်ចောင်းသားတွေမျက်နှာကိုကောင်တောဆွဲထားတဲ့မြင်းနှဖိုးစောတွေတက်ဆင်ထားကြတဲ့လူဆယ်ယောက်အဖွဲ့ဟာချင်းမိုင်ယူကအမေရိကန်ကောင်စင်ဝန်ယုံရှိမှဆန္ဒပြခဲ့ကြပါတယ်။အဲ့ဒီထက်ကလူ3ဦးဟာစစ်အစိုးရရဲ့ယာယီဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ဆန္ဒမပြရဲ့ဥပဒေကိုချိုးဖောက်ခဲ့တဲ့အတွက်ဆန္ဒပြပြီးနိုင်ရီပိုင်းကြမှာပဲအနီးနားကကော်ဖီဆိုင်တစ်ခုမှာအဖမ်းဆီးခံလိုက်ရပါတယ်။ပညာရှင်အဖွဲ့တစ်ဖွဲ့ကတော့ចောင်းသားတွေကိုထိန်းသိမ်းထားတဲ့ဘန်ကောက်ကရမန်ထောင်မှာတွားရောက်ပြီးသူတို့ကိုလွတ်ပေးဖို့နိုင်ငံတော်ဝန်ကတက္ကသိုလ်ဆရာဆရာမ980လက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်တစ်ခုကိုအင်္ဂါနေ့ကဖတ်ပြခဲ့ပါတယ်စစ်တပ်အကြီးအကဲဟောင်းဖြစ်ပြီးထိုင်းအာဏာသိမ်းခေါင်းဆောင်ဖြစ်သူအခုလက်ရှိဝန်ကြီးချုပ်ပရာယုချန်အိုချာကစစ်တပ်အနေနဲ့ပြည်သူအစိုးရစီကအာဏာသိမ်းလိုက်တာဟာတရားဥပဒေစိုးမိုးရေးကိုပြန်လည်ထူထောင်ပြီးထိုင်းနိုင်ငံရဲ့အစွန်းနှစ်ဖက်ရောက်နေတဲ့နိုင်ငံရေးစနစ်ကိုပြုပြင်ပြောင်းလဲတဲ့နေရာမှာမဖြစ်မနေလိုအပ်တယ်လို့ခုခံပြောဆိုလိုက်ပါတယ်ခင်ဗျာ
ကိုကောင်းထက်ပါခင်ဗျာ VOA American တန်ရဲ့ဗိုလ်ထုနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်မကြခင်ဆက်ပြီးတော့ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ွက်အစီအစဉ်မှာတော့ဓာတ်ရိုက်လေးလှိုင်းဆွေးနွေးချက်ကိုနားဆင်ကြရပါမယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ VOA American တန်က2015ခုနှစ်ဇူလိုင်လ1ရက်ဗိုလ်ထုနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်တန်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
ဒီနယ်နဲ့တိုင်းဒေသကြီးဝင်ကြီးချုပ်တွေကိုဒီနယ်နဲ့တိုင်းဒေသကြီးစွတ်တော်တွေကတောင်ရွေးချယ်ခွင့်မရှိတဲ့ဟာမျိုးပေါ့နော်။
အင်ကညတရိုက်တီလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရပါလိမ့်မယ်။အဲ့ဒါအပြင်နန်းနခင်အင်္ဂလိပ်စာတင်ကန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုထုတ်လွှင့်ပေးမှဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကျော်စံသားကစူးစီးတင်ဆက်ထားတာကိုနားဆင်ကြရအောင်ပါခင
်ဗျာ။မြန်မာနိုင်ငံဖွဲ့စည်းပုံပြင်ဆင်ပြောင်းလဲရေးနောက်တစ်ဆင့်မလုပ်မလဲဆိုတဲ့ခေါင်းစဉ်နဲ့ Mark Inley Asian Correspondent ပါရေးသားထားတာကိုဥစွာကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံလွှတ်တော်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပယ်ချလိုက်တဲ့ကိစ္စဟာစစ်တပ်အနေနဲ့သူတို့အာဏာရောပါထိခိုက်စေမဲ့ကိစ္စကိုလုံးဝလက်ခံနိုင်မယ်မဟုတ်ဘူးဆိုတာပြသလိုက်တာဖြစ်ပါတယ်။အပေါ်ယံမှားဒီလိုဖြစ်နေပေမဲ့လွှတ်တော်အပြင်ပါကနေပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲနိုင်တဲ့နီလန်းနှစ်သွဲရှိနေပါတယ်။ပထမတနည်းကတော့၆ပွင့်ဆိုင်ဆွေးနွေးပွဲဖြစ်ပါတယ်။ပထမအကြိမ်၆ပွင့်ဆိုင်ဆွေးနွေးပွဲကိုသမ္မတဥဘာမမြန်မာပြည်ကိုမသွားခင်အောက်တိုဘာလမှာပြုလုပ်ခဲ့တာဖြစ်ပါတယ်။နောက်တစ်ကြိမ်ပြုလုပ်တာကတော့ဒေါန်ဆန်းစုကြည်ကသမ္မတဥပင်းစင်အစိုးရဟာသဘောထားတင်မာတဲ့အစိုးရဖြစ်တယ်။တခါရွေးကောက်ပွဲကိုသပိတ်မှောက်မဲ့အလားအလာကိုလည်းမယုံသိမ့်နိုင်သေးဘူးလို့ပြောကြားပြီးနောက်ပြုလုပ်ခဲ့တဲ့တွေ့ဆုံမှုဖြစ်ပါတယ်။ဒီမှာအကြမ်းအဖျင်းဖွဲ့စည်းပုံပြင်ဆင်ရေးကိစ္စ၊ရွေးကောက်ပွဲကိစ္စ၊တိုင်းရင်းသားတွေနဲ့အပြစ်ခတ်ရဆဲရေးသဘောတူညီမှုကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဒီခိုင်ကောင်းဆောင်ဒေါက်တာအေးမောင်ကပြောပြခဲ့ပါတယ်ဒီ6ပွင့်ဆိုင်ဆွေးနွေးပွဲမှာအလုံးစပော့တူညီကြမယ်ဆိုရင်ဖွဲ့စည်းပုံကိုပြင်ဆင်နိုင်တဲ့အခြေအနေရှိပါတယ်ဘိုးချုပ်မကြီးမင်းအွန်လိုင်းပါဒီ6ပွင့်ဆိုင်ဆွေးနွေးပွဲတက်ရောက်တဲ့အထက်မှာပါဝင်နေတဲ့အတွက်ကြောင့်ဒီကိစ္စကို6ပွင့်ဆိုင်မှာသာစပော့တူခဲ့မယ်ဆိုရင်လွှတ်တော်မှာစစ်တပ်ကိုယ်စားလှယ်ကန်ကွက်မှုကိုရင်ဆိုင်ရစရာအကြောင်းမရှိတော့ပါဘူးနောက်ပြင်ဆင်နိုင်တဲ့နီလန်တစ်ခုကတော့တိုင်းသာလက်နက်ကင်အင်အားစုတွေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရဆက်ရေးလက်မှတ်ထိုးဖို့ကိစ္စဆွေးနွေးတဲ့အခါမှာပြင်နိုင်တဲ့နည်းလမ်းဖြစ်ပါတယ်။ NCA လို့ခေါ်တဲ့ပြည်လုံးကျောအပြစ်ခတ်ရဆက်ရေးလက်မှတ်ထိုးပြီးနိုင်ငံရေးဆွေးနွေးပွဲအတွက်ရပ်ပေါင်း60အချိန်ပေးထားပါတယ်။အဲဒီမှာမူပေါင်းတွေကိုဆွေးနွေးမယ်။အဲဒီမှာကြာရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒါမှမဟုတ်တပ်မတော်ရဲ့ထိတ်တန့်ကိုယ်စားလှယ်တွေပါဝင်လာလိမ့်မယ်လို့လည်းပဲယူဆနိုင်ပါတယ်။ဆိုတော့အဲဒီဖွဲ့စည်းပုံကိုပြောင်းလဲရေးကိစ္စကိုလည်းပဲအဲဒီမှာဆွေးနွေးပြီးတော့အလုံးကသဘောတူခဲ့ကြရတဲ့ဆိုရင်လာတူတော့ပဲလွတ်တော်မှာစစ်တပ်ရဲ့ကုစလရီပယ်ချမှာကိုစိုးရင်ကြမလို့တော့ပါဘူး။နောက်ပူပြီးအရေးကြီးတဲ့တစ်ချက်ကတော့အခုလွတ်တော်ဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ပြောင်းလဲရေးကိုစစ်တပ်ကလက်မခံရတဲ့အကြောင်းကအခုအချိန်ကပြောင်းလဲဖို့မတန်သေးဘူးလို့ပြောထားခြင်းသာဖြစ်ပါတယ်လို့យေတာထားပါတယ်ခင်ဗျာ။နောက်ဖွဲ့စည်းပုံကိစ္စမဲ့ပင်မှုကအပြောင်းအလဲကိုပြသနေခြင်းဆိုတဲ့ခေါင်းစဉ်နဲ့မရီလောကလည်း Global Times မှာဒီကိစ္စကိုပဲရေးသားထားတာတွေ့ရပါတယ်။မဲခွဲမှုရလဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ရောတိုင်းရင်းသားပါတီတွေအတွက်ပါအထူးစိတ်ပျက်စရာဖြစ်ပါတယ်။ဒါပေမဲ့မဲအရေးအတွက်ကိုကြည့်ရင်ကြံ့ခိုင်ဖုံဖြိုးရေးအမတ်တွေဟာစစ်တပ်ကိုယ်စားလှယ်တွေနဲ့တထက်တဲမရက်တည်တော့ဘူးဆိုတာကိုတွေ့ရပါတယ်။ကြံ့ခိုင်ဖုံဖြိုးရေးအမတ်တွေဟာလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုလူလားအပေးကြတာတွေ့ရပါတယ်။လက်ရှိစစ်တပ်နဲ့စစ်ဘောဟောင်းနိုင်ငံရေးသမားတွေကြမှာကွဲလွဲမှုရှိလာခဲ့တယ်လို့ဆိုထားပါတယ်။အခုနောက်ဆုံးတိုင်းရင်းသားသဘုံတွေလက်နဲ့စွန့်ဖို့စစ်တပ်အကြီးအကဲကပြောဆိုတယ်ဆိုတဲ့ခေါင်းစဉ်နဲ့လဝေဝမ်းရေးသားထားတဲ့ဆောင်းပါးကို erawdi.com ကထုတ်နှုတ်ပြီးအကျဉ်းတင်ပြလိုပါတယ်။မ ဘုဂျုံမကြီးမေအောင်နှံကပြည်နိုင်ငံမှာမစစ်တပ်ဟာတခုတည်းပုံပြီးမရှိဘူးဒါကြောင့်စစ်တပ်ကဒါလက်နက်ကင်ထားမယ်တိုင်းရင်းသားတွေကလက်နက်ဆွန့်လွှတ်ဖို့ဆိုတာဟာသဘာဝကျတယ်ဆိုတဲ့ကြောင့်စစ်တပ်ရဲ့ဆန္ဒအမှန်ဟာညဉ့်ညံရေးပြန်လည်တိစောက်ဖို့ဖြစ်ပါတယ်ဒါမဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ကသူတို့လက်နက်ကိုဆက်လက်ပြီးဆွေးကင်ထားကြင်ကြတယ်လို့ဆိုပါတယ်တိုင Tata Sunlai in Natanshi Possibon, Ya Anao, Loma Chokaintare, Setago, Tainare, Nabeloma, Lanaima, Mopulo, Sovare, Dabian, Democracy, Miazigan, Kudida, Lunu, Kagabu, Lena Kaintaya, Mapitello, Nahantara, Jojang, Yitaka.
Taro, Kaba Media, the Degami Manang, John Konglu Chedigu, Nasinga, Piparakna, Guro, Menekine, Nasinja, English, I think as I would do that in Javavi, American Idianto, English, I think as I would do, Ralatanga, season 10 set Pinidava.
Idiom
Loose cannon.
Pipare, salumbanga. L O O S E, loose ga chownida. C A N N O N, cannon ga miao suro. Sigbite kung it, diai diwega, chownide miaupo. D don't sindelaragaro, timolokaga pipare. Shidunga, sitimoji di ma, miao drigu, de sauni, shia ma. Miao jidrigu, gumba boma. တန်ကျိုးနဲ့မချီနှောင်ထားရင်မြောက်ဟာလှိုင်းကြီးတဲ့အခါမှာဂုံးပတ်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့တိတိကျကျတန်ကျိုးနဲ့နေရာတကျမချီနှောင်ထားရင်လှိုင်းကြီးတန်နဲ့ဂုံးပတ်ပေါ်မှာငကိုတဲကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံနဲ့အတွေ့ကြုံဟိုဘက်ဒီဘက်လိမ့်နဲ့နေရာမှာတင်မောဓာတ်တွေကိုအန်ဒီရဲ့ရှိနိုင်ပါတယ်။ ဒီသဘောတိုင်းပါပဲ EDM အတိဘေကလူတူးကိုမထိန်းထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင်စာနေရဖြစ်နိုင်တာကိုဆိုလိုပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လိုတဲ့ပုံကိုမျိုးအားချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရလူစကန်နန်ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rupi ရဲ့ဥမာကိုနားဆင်ကြကြရအောင
် John is known as a loose cannon. So his co-workers are very careful with what they say in the office.
John ဟာအချောင်းနဲ့လူရဲလို့လူသိများကြတယ်။ဒါကြောင့်သူလှုပ်ဖော်ကိမဲတွေကရုံမှစကားပြောရင်တိတ်ကိုသတိထားပြောကြရတယ်လို့ကြည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
John is known as a loose cannon, so his co-workers are very careful with what they say in the office.
အချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရဘယ်လိုပြောမလဲ?
Loose cannon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American EDM အသုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ကညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့တင်ဆက်ပေးမှာပါထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူကိုအောင်လင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပါရရှိမြတ်ခင်ဗျာ2008ခုနှစ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့တော်တော်များများတိုက်ခိုက်နိုင်ငံအင်အားစုတွေရဲ့ကြိုးပမ်းမှုရပြီးခဲ့တဲ့တစ်ပတ်တည်းမှာပဲအရေးနိုင်ခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကအခြေပြင်ပြောစရာတွေဖြစ်နေတဲ့အပိုင်းတွေမှာပြင်ဆင်နေတာကြောင့်ဒီမြန်မာနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးဒီလိုမျိုးနောက်ဆက်တွဲအကျိုးဆက်တွေဘယ်လိုရပ်ခန့်နိုင်နိုင်တာတွေရှိမလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဒီမှာပထမဆုံးအနေနဲ့ကတော့ဒီပြင်ဆင်ရေးကိစ္စကိုအဓိကကန့်ကွက်ကြတဲ့တပ်မတော်သားကိုယ်စားတွေကတော့မြန်မာနိုင်ငံကအပြောင်းလဲတက်တန်းနေနေသေးတဲ့အတွက်အချိန်ယူသင့်တယ်မတိမငြိမ်ဖြစ်မှာဆိုရဲဆိုပြီးတော့သူတို့ကန့်ကွက်ခဲ့ကြတယ်ဆိုတာကိုကျွန်တော်နားလည်ပါတယ်ဆိုတော့ဒီလိုမျိုးတကယ်ပဲမြန်မာနိုင်ငံအခြေအနေဟာဟိုစိုးရိမ်စရာတွေရှိနေသေးသလားဆိုတာကိုပြည်နိုင်ဆွေးနွေးမဲ့သူတွေရဲ့အမြင်ကိုအရင်သိချင်ပါတယ်ရှမ်းပြည်နယ်တီဘောမြို့နယ်ကတွတ်တော်ကိုယ်စားလှယ်ဦးရဲထွန်းရဲ့အမြင်ကိုကျွန်တော်ကြားချင်ပါတယ်ဆရာဦးရဲထွန်းအမြင်ဆွေးနွေးပါအောင်ခင်ဗျာ
ဟောဒီနေ့အခုဆွေးနွေးနေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကတော့ကျွန်တော်တစ်ခုလုံးထုံပြီးပြောရလို့ရှိရင်တော့ဒီ
င်ဆင်မှုတွေအရေးကြီးတဲ့ပြင်ဆင်မှုတွေကိုအောင်မြင်အောင်လုပ်နိုင်ဖို့အတွက်၆ပွင့်ဆိုင်တွေ့ဆုံပြီးတော့သမရကာကွယ်ရေးဦးစီးချုပ်တို့နဲ့ဒီသတ်တော်ဥက္ကရာနှစ်ဦးဒေါက်ဆန်းစုကြည်နဲ့အဲကျွန်တော်တိုင်းသားကိုယ်စားလှယ်ဒေါက်တာအိမ်မောင်တို့ပါဝင်တဲ့၆ပွင့်ဆိုင်တွေ့ဆုံပြီးမှကျွန်တော်တို့ဒီဟာကိုဆောင်ရွက်ဖို့ဆိုပြီးတော့မူလရည်ရထားတာပေါ့လေအဲ့ဒါကိုအခုကကျွန်တော်တို့၆ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ကလည်းထပ်ပြီးတော့ဖြစ်နိုင်ဖို့အလားအလာမရှိတကယ်လို့ဖြစ်ခဲ့ရင်လည်းဒီကိစ္စနဲ့ပတ်သက်လို့သမရလက်ကဒုတို့ကဆွေးနွေးဖို့တိတ်ပြီးတော့ဆန္ဒမရှိတဲ့အတွက်ကြောင့်မလို့ဒီရောင်ရွတ်တော်နာကကြီးကမူလကတိပေးထားတဲ့အတိုင်းခဏတည်းမြောက်ဒီကျွန်တော်တို့လွတ်တော်အစည်းအဝေးမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလုပ်ပါမယ်လို့ကတိပေးထားတာကိုမဖြစ်မနေလုပ်လိုက်ရတဲ့သဘောထောင်နေပါတယ်အဲ့ဒီတော့ဒီပြင်ဆင်ချက်တွေကိုအခုကျွန်တော်တို့ကြည့်လိုက်တဲ့အခါမှာဒီကျွန်တော်တို့ဟိုတိုက်ပြီးတော့စနစ်တကျမရှိဘူးဆိုတာကိုတွေ့ရတယ်စနစ်တကျမရှိတဲ့အပြင်ကျွန်တော်နိုင်ငံရေးစနစ်တွေအပြောင်းလဲကိုလည်းကျွန်တော်တို့ဟိုသိချဒီဒီပြင်ဆင်ချက်ပြင်တဲ့လူတွေကသိချနားလဲဖို့မပေါ်ဘူးဆိုတာကိုကျွန်တော်တို့တွေ့ရပါတယ်အဲဒါကြောင့်မလို့ဒီတောင်းတာကိုယ်စားလှယ်တွေအနေနဲ့လဲသူတို့ပြင်ကျင်တဲ့ပကကန့်ကွက်တဲ့အခါမှာပို့ပြီးတော့သူတို့ဘက်ကအကျိုးအကြောင်းတွေခိုင်ခိုင်မာမာနဲ့သူတို့ကထောက်ပြတာတွေဟာပို့ပြီးကြိုးကြောင်းဖြေလျော်နေတာကိုတွေ့ရပါတယ်အဲ့တော့အရေးကြီးတဲ့ပြင်ဆင်ချက်တွေဟာလဲအဲဒီဒီချိန်မှာအောင်မြင်ဖို့အလားအလာမရှိပါဘူ
းဟုတ်ကဲ့ရေထွန်ကျေးဇူးတင်ပါတယ်အခုဒီတက်မတော်ကိုယ်စားလှယ်ဘက်ကတော့ပေါ့မြန်မာနိုင်ငံရဲ့တကယ်ပြောင်းလဲတတန်းနှုတ်တယ်မတိမငင်ဖြစ်မှာဆိုရဲဆိုပြီးပြောတယ်ဒါပေမဲ့ဒီနေ့မှာပဲခြေခံဥတွေမပြောင်းလို့ဆိုပြီးចောင်းသားတွေကဒီရန်ကုန်မှာဆန္ဒပြတာမျိုးတွေရှိပါတယ်ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအနေအလားတူပေါ့လေနိုင်ငံရေးပြဿနာတွေပေါ်လာနေတဲ့အလားအလာမျိုးတွေရှိနေသလားကျွန်တော်ဒီမြန်မာနိုင်ငံဒီမိုကရက်တစ်တပ်ပေါင်းစုကဒေါက်တာနိုင်အောင်အမည်ကိုသိကြပါတယ်ဒေါက်တာနိုင်အောင်ဆွေးနွေးပါအောင်ခင်ဗျာ
ဒါတော့ဟိုဒီကိစ္စကမချင်းတဲ့အင်အားစုပေါ့လေဒီနေ့ဆိုတော့ចောင်းသားတွေဆိုတော့လည်းဒီပညာရေးလှူရှားမှုတွေကသူတို့နဲ့တွတ်တော်နဲ့အစိုးရနဲ့သဘောတူထားခဲ့တာဒီတော့မှအာဒီပြည့်ဖြတ်ထားတဲ့ဆိုတဲ့အပေါ်မှာဒီဖွဲ့စည်းပုံကလည်းဒါမျိုးထပ်တဲ့အခါကျတော့တကယ်တမ်းပဲအာဏာပိုင်အုပ်စုတွေကအပြောင်းအလဲကိုတွားကျင်တာဟုတ်ရဲ့လားဆိုတာကိုဖြစ်ကြတဲ့သဘောမျိုးပါပဲဒါပေမဲ့ကျွန်တော်အမြင်ပြောရရင်တော့ဒီအမကြီးမရေးကြည့်ဆုံးဟိုနိုင်ငံရေးပြဿနာတွေကိုဖြေရှင်းမှုကတော့နိုင်ငံရေးပြည်ဆောင်ဆွေးနွေးပွဲပဲနိုင်ငံရေးပြည်ဆောင်ဆွေးနွေးပွဲကိုလုပ်ဖို့အတွက်ကိုယုံကြည်မှုတွေပြီးဆောက်တဲ့ကိစ္စတွေတော့အမဲအဓိကဘာလဲဆိုတော့ကျွန်တော်တို့တွားကျင်ပြောချင်နေတဲ့ဥစ္စာကအားလုံးရဲ့ဒီအကောင်းကျိုးစီးပွားတွေကိုသာဖြစ်စေနိုင်တယ်ဆိုတော့ကိစ္စမျိုးတွေကိုလည်းများပြောလာဖို့လိုတယ်ဥပမာဒီဘက်ကပြောရင်ဒါ NLD ပါဝင်ဒီမိုကရက်တစ်အင်အားစုတွေကကတော့ရှိဖွဲ့စည်းပုံအောက်ထဲနေဝင်ပြီးပြင်မှုစူးစမ်းတာကိုဒီတော်တော်ရေးကဝင်ပြီးစူးစမ်းတာကိုဒီအရာကိုပဲအန်ဒီရရှိလို့ပြောနေရင်ကတော့ရှိဖွဲ့စည်းပုံကြီးကလူလူသဘောထားနဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတဲ့ဘက်ကိုတော့ဒီဟိုမကြိုက်တဲ့လူတွေပြင်ရင်လည်းလူတွေပြန်သွားမလားလို့ဆိုတော့ဥစ္စာကဖြစ်တယ်ဆိုတော့အဲ့လိုထိတ်တဲ့ရင်ဆိုင်မှုမျိုးဖြစ်နေတဲ့တိုင်ဆိုင်မှုမျိုးတွေတော့ယုံကြည်မှုမတည်ဆောက်နိုင်တဲ့ဒီသွားနေတဲ့ဥစ္စာမျိုးတွေဖြစ်လာလို့ရှိရင်တော့ပို့ပြီးတော့မှထိတဲ့ရင်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျ။နောက်တစ်ခုကအခုဒီကိစ္စရင်းနဲ့ပတ်သက်လို့ပေါ့လေဒီချို့ဒီဟိုလွတ်တော်မှာပြီးခဲ့တဲ့ပတ်တည်းမှာဆွေးနွေးပြီးနောက်ပိုင်းမှာကျွန်တော်တို့တိုင်းရင်းသားကိုယ်စားလှယ်ဘက်ကလည်းဟိုပြောဆိုတယ်စုံစမ်းတွေထွက်ပေါ်လာတာတွေရှိပါတယ်။ဟိုတက်မတော်ကိုယ်စားလှယ်ဘက်ကဒီခြေခံဥတွေမှာအဓိကကြားတဲ့ကိစ္စတွေမှာအဟန်တားတွေလုံနေမှာဆိုလို့ရှိရင်ဒီဟိုလက်ရှိဆွေးနွေးနေတဲ့တိုင်းရင်းသားတွေနဲ့ဒီငင်းငယ်ရေးလုပ်ငန်းစဉ်တို့ဘာလို့မှောဘလို့ပြောင်းဖြောင်းဖြောင်းတန်းတန်းဖြစ်ပါမလားဆိုပြီးစိုးရိမ်မကင်းမှုတွေလည်းရှိရဲဆိုတော့ဥယျာထုံးအမြင်ဆွေးနွေးပါဥယျာထုံးဒီတိုင်းသားတွေနဲ့ဆွေးနွေးမှုတွေမှာဒီဖွဲ့စည်းပုံအခြေခံဥပဒေဒီလွှတ်တော်ထဲမှာဟိုဆွေးနွေးမှုတွေမပြေမလည်ဖြစ်တာတွေကဘလောက်တိုင်းတာဒီရက်ခတ်နိုင်တဲ့အနေရတွေရှိလဲ
အဲဖွဲ့စည်းပုံအခြေခံဥပဒေကတော့ကျွန်တော်တို့တိုင်းသားတွေနဲ့ဆိုင်တဲ့အပိုင်းတိုင်းသားတွေကစိတ်ဝင်စားတဲ့အပိုင်းကတော့ကျွန်တော်တို့ပြောင်းစုစနစ်ပြောင်းစုပုံစံတိဆောက်ထားတဲ့ပုံစံအပြင်ပြည်တော်စုစနစ်ပုံစံတိဆောက်ထားပေမဲ့လက်တွေ့အားဖြင့်တော့ပြည်내နဲ့တိုင်းဒေသကြီးတွေမှာဒီဥပဒေပြုပိုင်ခွင့်နဲ့စီမံအုပ်ချုပ်ပိုင်ခွင့်အာဏာတွေကနည်းနေတဲ့ကိစ္စအဖြစ်အဲအဲ့တော့ကျွန်တော်တို့တော်တော်လေးသိတာမြင်လာတဲ့ကိစ္စကဥပမာပြည်내နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုပြည်내နဲ့တိုင်းဒေသကြီးစွတ်တော်တွေကတောင်ရွေးချယ်ခွင့်မရှိတဲ့ဟာမျိုးပေါ့နော်နောက်ဒီတိုင်းရင်းသားတွေရဲ့နေထူးနေမြတ်တွေကို National resources korang, terbawa dengan dadar itu, di mana kanggau pun masih ada, terbang bor, no. Ada luka mewah ni pada lu, lupa ibu ni, buaya je ni. Ada, ada luka mewah ni pada biro, kenapa ni senjat mah, hujan hari ni senjat di mah, ada luka jah biro, di negara ini ada luka ibu mewah, tiada luka bilai biro, buaya wajah sepet cemer, lupa sura, pengam mewah di senjat hari mewah, mati apa ni? ปีอ้อซุซุตอกะจะท่านตาเดอุบริญญาเนี่ยอนีโซပြီးတော့ဒီသူတို့ထည့်ပေးတဲ့ပြင်ဆင်ချက်အတိုင်းမှာသူတို့ထည့်ပေးတဲ့ကဏ္ဍတိုင်းမှာအဲပြောင်းစုစုတော်ကကြာထန်တာတော့ဥပဒေများနဲ့အနီဆိုပြန်ချုပ်ထားတာကိုတွေ့ရတယ်အဲ့တော့ဆိုလိုချင်တာကလည်းအခုတင်တဲ့အဲဒီကျွန်တော်တို့ဒီပြင်ဆင်ချက်ဒီဟာအဖက်ဒရယ်စနစ်ကိုသွားဖို့ဒါမှမဟုတ်တိုင်းရင်းသားတွေကိုသူတို့ဘာသာသူတို့ဆုံးမြတ်ပိုင်ခွ တဲ့ဥပဒေနဲ့အညီဆိုပြီးတော့ပြန်ပြီးဘုံထုတ်ကန်မှုကိုပြန်ထည့်ထားတာကိုပဲတွေ့ရတယ်။အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့ဒါကကျွန်တော်တို့တိုင်းရင်းသားတွေလိုလာတဲ့ဖက်ဒရယ်စနစ်သွားဖို့ဆိုတာကိုအထောက်အကူမပြုဘဲနဲ့အဲပို့ပြီးတော့တောက်ဆောင်တယ်ဆိုတာကိုပေါ်ပြလို့ဖြစ်နေတယ်။ပို့ပြီးတော့ဒီယုံကြည်မှုအောက်ကိုလောက်ပိုင်ခွင့်ပေးဖို့အဲဒီဒီစင်ဆာလိုက်လုပ်ဖို့ဆိုတဲ့ဥစ္စာကိုဌာနမရှိဘူးဆိုတာကိုပေါ်ပြနေတယ်။အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ရဲ့ဒီမူလအာဒီဟိုပေါ့လေယုံကြည်ချက်ကတော့အခုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့လက်နက်ကိုင်ဒီပြစ်ပတ်ခါလဲခြုံငိမ့်အောင်အဲကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံကိုလည်းပုံမူပြီးတော့ဖက်ဒရယ်စနစ်ပြည်ပြင်အောင်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီဒီအပြစ်ခရက်ဆဲပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲကိုတော့နိုင်ငံရေးဆွေးနွေးပွဲကမှဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့ဘလို့ဖက်ဒရယ်စနစ်ကိုပုံမူပြီးပြင်အောင်တွားနိုင်မလဲဆိုတဲ့ဟာကိုအပြန်အလှန်ဆွေးနွေးပြီးတဲ့အခါကျတော့အဲ့ဒီမှာနိုင်ငံရေးဖြေလျှော့ပေးတဲ့နေရာတွေကိုဖြေလျှော့ပေးရင်းနဲ့တစ်ဖက်ကလည်းအဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုဘလို့အပြင်ကြောင်းမလဲနော်ဘလို့ကျွန်တော်တို့ရဲ့ဒီတပေါင်းစည်းတဲ့ရှိတဲ့ပြည်အောင်စုတက်မတော်တဲ့ကိုဘလို့ထည့်သွင်းမလဲဆိုတဲ့စိတ်ဓာတ်တွေကိုနိုင်ငံရေးအပေးယူလုပ်ပြီးတော့ဆွေးနွေးဖို့လိုတယ်အဲဆိုတော့ကျွန်တော်တို့ကလက်နက်ကိုင်တိုက်ပွဲချုပ်ငင်းရေးနဲ့ဒီဖက်ဒရယ်စနစ်ပြည်ပြင်ရေးကိုဖွဲ့စည်းပုံခြေကားမှုတွေပြင်ဆင်ရေးကိုကျွန်တော်ကတော့ဆက်ဆက်ထားကျင်တာပေါ့နော်အဲဒီလိုစနစ်နဲ့သွားလို့ရှိရင်ပို့ပြီးတော့တိုင်းပြည်အတွက်ကောင်းလိမ့်မယ်လို့ကျွန်တော်ကမြင်တယ်ဒီနေ့တင်ထားတဲ့ဟာတွေကတော့အဲဒီကျွန်တော်တို့တက်မတော်သားကိုယ်စားလှယ်တွေအစိုးရဒီအုပ်ချုပ်ရေးရန်တရားကပြောင်းလဲဆိုရအုပ်ချုပ်ရေးရန်တရားကအစိုးရဖွဲ့ဝင်နေနဲ့ညှိနှိုင်းတိုင်ပင်ပြီးတော့မှထည့်ထားတာမဟုတ်ဘူးဆိုရင်တော့အောင်မြင်မှုအလားအလာလည်းမရှိဘူး။နောက်ကျွန်တော်တို့အနေနဲ့ပြောမယ်ဆိုရင်လည်းမကြိုက်ဘူး။ဒါကသူကချုပ်ကန်မှုကိုပြန်ပြီးတော့တဲပြီးတော့ပြန်ထည့်ထားတာပဲဖြစ်တယ်
ဟုတ်ကဲ့ခင်ဗျာဟိုကိုနေရောအမြင်ရောခင်ဗျာကျွန်တော်ဒီလွတ်တော်တွင်မှာဒီ policy ဘုံနဲ့ပတ်သက်လို့မပြေမလည်ဖြစ်ခဲ့တဲ့ကိစ္စတွေကဒီတိုင်းသားတွေနဲ့ဆွေးနွေးနေတဲ့ငင်းကြိုင်းအလားအလာတွေမှာဘလောက်ထိအကျိုးဆက်တွေရိုက်ခတ်မှုတွေရှိနိုင်လဲ
ကျွန်တော်အမြင်ကတော့ဒီဟိုကျောင်းသားတွေကိစ္စမှာဆိုလို့ရှိရင်လည်းနော်ဒီသဘောတူညီမှုတွေဆွေးနွေးမှုတွေလုပ်ခဲ့တာပဲဒါပေမဲ့လွတ်တော်တွေရောက်တဲ့အခါကျတော့အတက်ပြတ်သွားတယ်ပေါ့နော်အခုဆိုလို့ရှိရင်လည်းဒီဟိုတိုင်းသားတွေအများနဲ့ပြောနေတာကဒီ2015ခုကောက်ဝင်တဲ့သူတို့တွေဝင်ဖို့အခြေအနေမပြေသေးဘူးအဲ့တော့နိုင်ငံရေးဆွေးနွေးပွဲပေါ်မှာရလာတဲ့ဥစ္စာတွေကိုနော်ဒီအာဒီဖွဲ့စည်းပုံမှာပြင်နိုင်ဖို့အတွက်ဒါလွတ်တော်နိုင်အောင်ဝတ်သွားအောင်လွတ်တော်ကနေလုပ်အောင်ဆိုတော့အဲ့လိုပြင်မှာဆွေးနွေးထားတဲ့ဥစ္စာတွေကိုလွတ်တော်တွေရောက်တယ်ဆိုလို့ရှိရင်အကုန်ပြည့်ဆိုတဲ့ဥစ္စာမျိုးဖြစ်တယ်ဆိုလို့ရှိရင်နော်အာမခံမှုဆိုတာပမာလဲဆိုတာဖြစ်လာတာပေါ့တော့အဲ့တော့အဲ့နောက်ကြောင်းကိုပြန်စဉ်းစားရင်ဘာကြောင့်လဲလို့ပြန်စဉ်းစားရင်ကျွန်တော်တို့ဟိုဒီဟိုအထူးသဖြင့် step တဲ့ပေါ့နော်ဒီနိုင်ငံရေးအမြင်နိုင်ငံရေးခံယူပုံချင်းကမတူဘူးနောက်တစ်ခုကဟိုသွားကျင်တဲ့ပုံစံသူတို့ကအမေဘေးစနစ်ဘုံဦးစီးချုပ်ကန်မှုကိုသွားကျင်တယ်ကျွန်တော်တို့ကဒီ centralization fair ကိုသွားကျင်တယ်ဆိုအဲ့လိုကြီးဖြစ်နေတယ်နောက်အဲ့ဒီဒါကိုဆွေးနွေးနေရတဲ့ setting ကဒီလွတ်တော်ဆိုတာကဒီ political dialogue setting မျိုးဖြစ်မနေဘူးဒါကြရန်ကြောရင်အမြင်ဖလဲခွင့်ရှိဖို့ပုံစံမျိုးမဟုတ်ဘဲနဲ့သူတို့ကိုဖြစ်ချင်တဲ့လူတွေကတင်ပြနေရတဲ့ပုံစံမျိုးဖြစ်နေတယ်။ဆိုတော့အသွားအပြန်ဒီအပြန်အလှန်ဒီဖလဲခွင့်ညှိနှိုင်းခွင့်ဆိုတဲ့အခါမျိုးမဟုတ်ဘူး။အဲ့တော့အပြန်မှညှိနှိုင်းတာတည်းဟာဒီအလုံးလေလွတ်တော်ရဲ့ကြောင့်တက်တယ်လို့ဖြစ်တယ်ဆိုတော့တန်တရားဖြစ်စရာဒီလွတ်တော်ထဲမှာသွားတဲ့ဒီနိုင်ငံပြည်ပြောင်းလဲဖွဲ့စည်းပုံပြောင်းလဲမှုကအာ
ကျွန်တော်ဒီဆွေးနွေးပွဲအတွက်ဟိုပါဝင်မှုပြောထားတဲ့ပုဂ္ဂိုလ်လေကျွန်တော်လိုင်းပေါ်မှာလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးကတော့ဟိုကိုစောတာကပလီဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်နာမည်စောတာတပလီပါဒီရင်းငင်းချင်းသူသဖြင့်ဒီပမာမဟုတ်တဲ့တိုင်းနယ်နဲ့ကန်တပ်ဖွဲ့နဲ့ ငယ်လို့ဖို့ကိစ္စဒီကိစ္စတကယ်ဟန်တာပါဘာဖြစ်လို့ဆိုတော့ဒီပမာတိုင်းနယ်မဟုတ်တဲ့တိုင်းသားတွေအစတည်းကသူတို့ကပြောထားပြီးသားဒီနှစ်ထောင်ရှစ်ဖွဲ့စည်းပုံရှိကဝုဒီကိုသူတို့လက်မခံဘူးအဲကြောင့်သူတို့ဘာသူတို့ဘာသူတို့ဒီလွတ်တော်ပြန်နေခုသွားနေတာပေါ့နော်အဲ့တော့ဒီအချိန်မှာဒီဟာကိုကွန်စတီကျူရှင်းကိုပို့ပြီးတော့ဒီမိုကရက်တစ်ဖြစ်အောင်မလုပ်နိုင်ခဲ့ဘူးဆိုတာကတော့ဒီစစ်တပ
ဒီကိစ္စအဆောင်ပို့ပြီးတော့ခက်ခဲသွားမယ်လို့ကျွန်တော်ထင်ပါတယ်နောက်ပြီးတော့စစ်တပ်ကတော့ဆက်ပြီးလွှမ်းမိုးဖို့ကြိုးစားမှာပါသူတို့နေ့20စစ်တပ်အနေနဲ့အုပ်ချုပ်ခဲ့တယ်9နှစ်ရတာဆိုးရအနေနဲ့အုပ်ချုပ်တယ်နောက်ထပ်9နှစ်ဆယ်စုနှစ်တစုပေါ့ဗျာဆက်ပြီးတော့သူတို့ကလွှမ်းမိုးခြင်းနဲ့သူတို့ထိန်းချုပ်ခြင်းနဲ့သူတို့ပိတ်ခါတွေကိုဆဲခြင်းနဲ့ဒီကိုကံကိစ္စဝါကိစ္စပါပြောသလိုပေါ့ဗျာသုံးသပ်ပြောသလိုသိခါဆေးခြင်းနဲ့အပိုင်းကအများများနေတယ်သူတို့ငါတို့လည်းလုံနိုင်တာပဲအောင်စန်းစုကြည်ကဘာမှမလုပ်ဘဲဆိုရဟာဆရာလူတွေကဘာမှမလုပ်ဆိုရဟာပေါ့နော်ဒီသိခါဆေးခြင်းနဲ့ဟာနေလုံနေတဲ့ခါကျတော့လုံပြခြင်းနဲ့ပေါ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ပေးစာတွေလည်းပို့ထားတော်တော်များရှိနေတော့ကျွန်တော်ပေးစာတွေကိုအချင်းချင်းပဲပေါ်ပြခြင်းပါတယ်ဟိုဒီဥစိမ်မောင်မေတီလာပေးပို့ထားတဲ့စာရှိရဲ့နောက်မောင်ဝင်းရန်အင်းလေးဆိုပြီးတော့ပေါ်ပြထားတယ်နောက်ဥသန်ထိတ်အောင်လန်ဆိုပြီးတော့လည်းကျွန်တော်တို့ရေးထားပါသူတို့ပေးစာရဲ့စာရဲ့နည်းနည်းရှိတော့ကျွန်တော်ဒီမှာပဲအချင်းချင်းကျွန်တော်ကိုကကြီးပြောချင်ပါတယ်သူတို့အဓိကပြောသွားတဲ့ကိစ္စတွေကတော့ဒီဖွဲ့စည်းပုံပြင်ဆင်ကြိုးပမ်းမှုတွေမှာဒါဘယ်သူကဒီမိုကရေစီလမ်းကြောင်းသွားနေဘယ်သူကမသွားဘူးဆိုတော့အထင်ရှားပြသနေတယ်ဆိုတဲ့သဘောထားတွေပါပါတယ်နောက်တစ်ခုကလည်းဒီလိုဖြစ်တဲ့အတွက်တကယ်တကယ်ကြာရင်နောက်ဆုံး NLD အနေနဲ့လှုပ်တင်တာနောက်ပြီးလူလူအနေနဲ့လှုပ်တင်တာတွေဟိုမဲပေးတဲ့သူကိုမဲပေးကြပါဆိုပြီးသဘောထားတွေပြောလာကြတယ်ဆိုတော့ဒါမျိုးတွေဖြစ်လာရင်အခြေခံဥပဒေမပြောင်းနိုင်ပေမဲ့ဒီမိုကရေစီအင်အားစုတွေကပို့ပြီးတော့ရွေးကောက်ပွဲမှာထောက်ခံမှုတွေအသာရလာမယ်ရွေးကောက်ပွဲမှာလည်းမဲပြတ်တဲ့နိုင်လာခဲ့မယ်ဆိုလို့ရှိရင်ရောရွေးကောက်ပွဲလွန်ကာလမှာနိုင်ငံရေးပြဿနာတွေနိုင်ငံရေးအခြေတဲတွေကိုဥတီလာနိုင်တဲ့အခြေအနေမျိုးတွေပေါ်မလာနိုင်ဘူးလားဒေါက်တာနိုင်အောင်အမြင်ပြောပါဦးခင်ဗျာ
ကျွန်တော်တို့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လောက်ဖြစ်မယ်ဆိုတဲ့ကိစ္စကကျွန်တော်ဟိုသိချာတော့မပြောနိုင်ဘူးဗျာမန်းဆက်ချက်ပေါ့ဟိုမန်းဆက်ချက်တခုကတော့ဒီလွတ်တော်ထဲမှာတော့ဟိုပေချာဘုတ်တခုကလွတ်တော်ထဲမှာဒီ25ကန်တုံးတက်မော်လာပြီးထိုင်နေဦးမှာပဲဟိုဖွဲ့စည်းပုံက85 plus တင်မှပြင်လို့ရမယ်ဆိုတော့ဒီကောက်ခံရတဲ့သူအများစုက85ရာခိုင်နှုန်းကတပန်နဲ့ထွက်အောင်တော့ကျင်းလို့မရသေးဘူး။အဲ့ဒါတခုပေါ့။နောက်တခုကဒီလမ်းမဲ့ဟိုရွေးကောက်ပွဲမှာဟိုဒီ NLD ဆိုလို့ရှိရင်လည်းဒါနိုင်မှုရှိပါတယ်။ဒါပေမဲ့အဲ့လိုပဲတိုင်းသားပါတီလည်းနိုင်မှုရှိပါတယ်။ဒီဟိုဒီချက်ဖို့ပါတီဆိုလို့ရှိရင်လည်းသူအတိုင်းသာအထိုက်လျောက်နိုင်မှာပေါ့ဗျာ။ဆိုတော့အဲ့တော့လွတ်တော်ကျွန်တော်စိတ်ထဲမှာစဉ်းစားဟိုကြည့်မိနေတာတကယ်လို့များလာဟိုအလုံးကလွတ်တော်ရဲ့ဒီအနေအထားကိုတိုင်းသားတဲ့၄ဘုံတပုံအဲ့ဒါချက်ပုတ်ကလည်း၄ဘုံတပုံ NLD ပါဝင်ဒီမိုကရက်တစ်အင်အားစုလည်း၄ဘုံတပုံစစ်တပ်ကလည်း၄ဘုံတပုံဆိုလို့ရှိရင်ဒီခင်းချင်းကြီးနဲ့ကောကျွန်တော်လူကျင်တဲ့အစိုးရဖွဲ့လားပြည်ရင်ပြောင်းလဲရေးတွေ
ပြည
်ရင်ပြောင်းလဲရေးတွေလွတ်လို့ရောဖြစ်နိုင်သလားအလုံး85ကနေတော့ဒီများညီတော်မှာ plus 1စစ်တပ်ကထွက်လာနိုင်သလားဆိုတဲ့ကိစ္စကိုကျွန်တော်နေနေတော့ဒီအစိုးရမိတာ
ပေါ့လေဟုတ်ကဲ့အခုလို့ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးရဲ့ဒီအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ
်ဒါတော့ကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ် VOA American အတန်ရဲ့ဗုဒ္ဓဦးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မဲခေါင်းမြောက်ပိုင်းဟာတရုတ်နိုင်ငံကနေအရှေ့တောင်အာရှ၄နိုင်ငံကိုဖြတ်ပြီးတော့ပင်လယ်ထဲကိုစီးဝင်တာဖြစ်ပါတယ်။မဲခေါင်းမြစ်ကိုအခြေပြုပြီးစိုက်ပျိုးရေးနဲ့ငါးဖမ်းလုပ်ငန်းတော်များများကိုလုတ်ကင်နေကြတာနဲ့အမျှမဲခေါင်းမြစ်ဟာသူ့ကိုအမိပြုပြီးအတမွေးဝမ်းကြောင်းလုပ်နေတဲ့ဒေသတွင်းကလူသန်း80ကိုချိတ်ဆက်ပေးနေပါတယ်။မြစ်ကြောင်းတစ်လျှောက်ဘယ်လိုပြဿနာမျိုးကမဆိုလူသန်းပေါင်းများစွာကိုထိခိုက်လာနိုင်တဲ့အတွက်ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကဒေသတွင်းအကျိုးစီးပွားနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်1995ခုနှစ်မှာမဲခေါင်မြေဝန်းကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကလည်းမဲခေါင်မြေဝန်းဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကနေတဆင့်အကူအညီတွေပေးနေပြီး ရဲစဲဖြစ်ကျော်ဖြစ်ထွန်းမှုတွေနဲ့မူဝါဒဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့အတွက်ဆွေးနွေးပွဲတွေလုပ်ပြီးတော့စိုက်ပျိုးရေးနဲ့စားနပ်ရိက္ခာဖူလုံရေးပညာရေးစွမ်းအင်လုံခြုံရေးတဘာဝပတ်ဝန်းကျင်နဲ့ရေနဲ့ကျန်းမာရေးအပါအဝင်အမျိုးသားအမျိုးသမီးဒန်းလူညီများမှုတိုးတက်ရေးနဲ့ဆက်စပ်နေတဲ့ကိစ္စရပ်တွေလို့အထူးစိတ်ဝင်စားစရာကောင်းတဲ့နယ်ပယ်၆ခုကိုအလေးပေ American Bidon Zuga, Tanzan B, Pianet, don't view nine that swan and Kisago, Caesar Sunidari, Lokabari. American Gomini, Ned, Nibinariga, Megan Miwan, Dizata Waima, Tanzan, as one is Sanya, Pishin, Nidi, Yabu, Balupa, Mopi, Nimle, Surane, Swan and Lonjo Mugo, Belumin, the Sanga Nimle, Surago, Sunibu, Dra, Swan and Sanya, American Dula Town and Gajai, Wenji, Robin Dunigan, Usaunde, American Piandon Swan and Community Ha. Myanmar, Cambodia, Lao, Thai, Vietnam, ၅နိုင်ငံတွေကစွမ်းအင်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးကြကြပါတယ်။ရှင်းတောင်အာရှဒေသမှာလက်ဆက်စွမ်းအင်လိုအပ်ချက်ဟာတိုးလာဖို့ရှိတယ်လို့ခန့်မှန်းနေကြပြီးတော့နိုင်ငံ၅နိုင်ငံရဲ့စွမ်းအင်သုံးဆွဲမှုဟာဆက်ပြီးတော့တည်တည်တသာတိုးလာဖို့ရှိနေပါတယ်။ပြန်လည်အသုံးပြုနိုင်ပြီးပုံမှန်တန့်စင်တဲ့စွမ်းအင်ကဒေသတွေမှာအသုံးစရိတ်တည်ငြိမ်အောင်ကူညီနိုင်မှာဖြစ်တယ တယ်မဲကောင်ဒေသတပွိုက်စွန့်အင်ဆန်ရတိုးတက်မှုတွေရှိလာအောင်နေစွန့်အင်လေစွန့်အင်ဇီဝလောင်စာစွန့်အင်ထိရောက်မှုနဲ့ရေရှည်အသုံးပြုနိုင်တဲ့လျှက်စစ်တာပေးလိုက်နေတဲ့အခန်းကဏ္ဍတွေကိုမနီလန်မြို့မှာကျင်းပတဲ့ဆွေးနွေးပွဲအတွင်းပြန်လည်သုံးသပ်ခဲ့ကြပါတယ်ပြန်သုံးစွန့်အင်ဆန်ရရင်းနှီးမြှုပ်နှံမှုတွေအတွက်အမေရိကန်အစိုးရနဲ့ပုဂ္ဂလိကအခန်းကဏ္ဍတွေရဲ့ဗဏ္ဍာရေးအကူအညီဘလောက်အတိုင်းအတာထိပေးနိုင်မလဲဆိုတာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်မဲကောင်မြေဖွံ့ဖြိုးတိုးတက်ရေးလိုအစည်းအဝေးတွေကနေတဆင့်မဲကောင်မြေဝန်ဒေသနိုင်ငံတွေရဲ့ဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေကိုဆက်ပြီးပံ့ပိုးကူညီသွားမှာဖြစ်သလိုမဲကောင်မြေရေကိုအားထားနေရတဲ့သူတွေအလုံးအတွက်အနာဂတ်တွေရေရှည်လှပလာအောင်အမေရိကန်ပြည်ထောင်စုအနေနဲ့ပံ့ပိုးကူညီသွားမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်။ VOA ကိုဝေဖန်အကြံပေးစာလေးနဲ့တူနားဆင်လို့တဲ့သချင်းတွေ email နဲ့တောင်းဆိုခြင်းနဲ့ဆိုလို့ရှိရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။အပတ်စဉ်အစီအစဉ်အားလုံးကိုလည်း internet ဆက်မြင်မှာလည်းဖတ်လို့ရပါတယ်နားထောင်လို့လည်းရပါတယ် VOA ရဲ့ website လိပ်စာကတော့ www.bamis.voanews.com ဖြစ်ပါတယ်ခင်ဗျာ။ဗီအိုရဲ့ပေါ်ထူးနေမနေ့ဖက်အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံနဲ့ပြည်လုံးနေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေမှာအီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နိုင်မယ့်လမ်းကြောင်းကိုပိတ်ပင်ဟန်တာတယ်လို့သူ့အနေနဲ့ယုံကြည်မှုမရှိရင်ဆွေးနွေးပွဲကနေအမေရိကန်ပြည်ထောင်စုအနေနဲ့နှုတ်ထွက်မယ်လို့သမ္မတဘာရာကိုဘားမားကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်နိုင်ငံကငွေကြေးရမောင်ငွေအဖွဲ့ IMF ကိုပေးဆက်ဆရာရှိတဲ့အမေရိကန်ဒေါ်လာ 1.8 ဘီလီယံကိုနောက်ဆုံးအချိန်ဖြစ်တဲ့မနေ့ကအင်္ဂါနေ့အထိဂရိနိုင်ငံအနေနဲ့ပေးဆက်နိုင်ခြင်းမရှိခဲ့ပါဘူး။ဒါဟာစီးပွားရေးဖွံ့ဖြိုးပြီးအဓိကနိုင်ငံတစ်ခုအနေနဲ့ပထမဆုံးအချိန်ပေးဆက်ရမယ့်အကြွေးတွေကိုပေးဆက်ဖို့ပြက်ကွက်ခဲ့တာလည်းဖြစ်ပါတယ်။ပြည်ထောင်နိုင်ငံကပေးအပ်တဲ့အမြင့်ဆုံးဆုတစိတ်တစ်ခုဖြစ်တဲ့ National Order of Merit စွမ်းရည်ဆိုင်ရာဂုဏ်သုဆောင်ဆုကိုမြန်မာဒီမိုကရေစီရဲ့တက်ကြွလှူရှားသူ88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်သူကိုမင်းကိုနိုင်ကိုချီးမြှင့်အားနည်းလိုက်ပါတယ်။2015ခုနှစ်အတွက် National Order of Merit အဲ့ဒီဆုကိုတော့ပြင်သစ်သမ္မတဖရန်ဆွာအိုလန်ကိုစားမြန်မာပြည်နိုင်ငံဆိုင်ရာပြင်သစ်သားအမကြီးကရန်ကုန်မြို့မှာရှိတဲ့ပြင်သစ်တန်ရုံမှာပေးအပ်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာအကြီးဆုံးအမေရိကန်စားတောက်ဆိုင်ကွယ်ဖရန်ချိုက်စီတွေထဲတစ်ခုဖြစ်တဲ့ Kentucky Fried Chicken ကို KFC ကျက်ကျော်ဆိုင်ကွယ်ကိုမြန်မာနိုင်ငံရန်ကုန်မြို့မှာမနေ့ကဇွန်လ30ရက်နေ့ကဖွင့်လျာမှာစားသုံးသူရပေါင်းများစွာတို့အပိတ်ခဲ့ကြပါတယ်။နာမည်ကြီး KFC ကျက်ကျော်ဝယ်ဆားနိုင်ဖို့အတွက်ဆိုင်မဖွင့်ခင်နိုင်ပေါင်းများစွာကြိုပြီးလူတွေဆိုင်ရှိမှာတန်းစီနေခဲ့ကြတယ်လို့ဆိုပါတယ်။ကနေဒါနိုင်ငံမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲဆီမီဖိုင်နယ်ပထမပွဲစဉ်ဖြစ်တဲ့အမေရိကန်နဲ့ဂျာမနီအသင်းတို့ကစားနေကြတာမှာအခုပွဲကစားချိန်ဒုတိယပိုင်း68မိနစ်ရှိလာတဲ့အချိန်အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲဖြစ်နေပါတယ်ဒုတိယဆီမီဖိုင်နယ်ပွဲစဉ်ဖြစ်တဲ့အင်္ဂလန်နဲ့လက်ရှိချန်ပီယံဂျပန်အသင်းတို့ကတော့မနေ့ဖြန်မှကစားကြမှာဖြစ်ပါတယ်
Now, so young and got the engine joke, goes away like Gina Dora Pibarekna, Gumunet, the season Tolo, Yumaku, County Pibido, Engineer Garo, Zara, Busi Pibarek, and Samuiva, Gutolinet, Eliza, assisting Omination, Ayani Kuna, IT, Nando Mija, Saku, Saku, Nasangarwani, Tolin Pima Pibare, Vuevo, Nasing, get it, two Jesuit and Shibarekna.
This program has come to you from the Voice of America, Washington.